Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဩဂုတ်လ20ရက်စနေနေ့မနေ့ကင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်အစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါသတင်းတွေကိုကျွန်တော်နဲ့အတူကိုညံဝင်းအောင်ကပြောပြပေးမှာပါဒီမနေ့နောက်ဆုံးရထိပ်တန်းရောက်သတင်းတွေကတော့ကုလအထူးကိုယ်စားလှယ်ထုတ်ပြန်ချက်အပေါ်စစ်ကောင်စီကဝေဖန်လိုက်ပါတယ်ရုရှားလက်နက်တိုးလောင်ယုံနောက်တစ်ခုမီးလောင်ပေါက်ကွဲပြန်ပါတယ် G20 ထိပ်သီးဆွေးနွေးပွဲရုရှားနဲ့တရုတ်သမ္မတတွေတက်ရောက်ဖွယ်ရှိပါတယ်ရုရှားထံကရေနံတင်သွင်းရေးအာဖဂန်တာလီဘန်အဖွဲ့ကဆွေးနွေးနေပါတယ်အဲ့ဒီသတင်းတွေကိုပြောပြပေးမှာပါကိုညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့လေဘရွန်တောင်စီမံကိန်းတဝိုက်မြေမြုံမိုင်းသုံးဆွဲနေတာနဲ့ပတ်သက်တဲ့သတင်းပေးပို့ချက်မှာကြားရမှာက
လက်ထုတ်စစ်ကောင်စီကလေဘရွန်တောင်ကျင်းနေစီမံကိန်းရဲ့တခွန်ပေါ့နော်နေရာလေးအားလုံးကိုမိုင်းထောင်လာတာအခုတွေ့တဲ့မိုင်းနေရာလေဘရွန်တောင်ကျင်းနေစီမံကိန်းရဲ့အရှိန်အဟောင်းကနေရာမှာတည်တာပေါ့နော်
ဒေသခံကာကွယ်တပ်ဖွဲ့ဝင်တူပြောကြားသွားတာဖြစ်ပါတယ်။ဇင်းင်းနေ့အပြီးမှာနားဆင်ရဖို့ရှိပါတယ်။တခါထိုင်းမြန်မာနယ်စပ်ကော့ဂရိတ်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်မို့လို့ကုန်သွယ်ရေးလမ်းကြောင်းတွေပိတ်ဆို့နေပါတယ်။ဒီလိုအကြောင်းတွေကိုတင်ပြမှာပါ။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ဖို့လည်းပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းနဲ့ရုရှားနယ်စပ်အနီးမှာလက်နက်ခရမ်းတိုးလောင်ယုံတစ်ခုမီးလောင်ပေါက်ကွဲခဲ့တဲ့အတွက်ကြောင့်ရုရှားပိုင်ဘယ်ရိုရော့ပ်ဒေသကကြေးရွာနေရွာရှိဒေသခံတွေကိုဘေးလွတ်ရာပြောင်းရွှေ့ပေးရကြောင်းတာဝန်ရှိသူတဦးကတောက်ကြံနေကပြောပါရယ်မကြသေးခင်ကပေါက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးနောက်ပိုင်းအခုနောက်ဆုံးဖြစ်သွားတဲ့မီးလောင်ပေါက်ကွဲမှုဟာရုရှားသိမ်းပိုက်ထားတဲ့ယူကရိန်းနယ်မြေထဲဒါမှမဟုတ်ရုရှားနိုင်ငံဘက်မှာဖြစ်နိုင်ပါရယ်ဒီဖြစ်စဉ်ကြောင့်ယူကရိန်းနယ်စပ်နဲ့15မိုင်အကွာရှိတဲ့ရုရှားကျေးရွာနေရွာကခန့်မှန်းလူ1000ကျော်လောက်ကိုပြောင်းရွှေ့ပေးထားရပါတယ်။ဒါပေမဲ့တစုံတဦးမှထိခိုက်ခြင်းတော့မရှိဘူးလို့လည်းရုရှားပိုင်ဘယ်လိုရော့ဒေသအုပ်ချုပ်ရေးမှူးကပြောပါရတယ်။2014ခုနှစ်ကရုရှားသိမ်းယူခဲ့တဲ့ယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်မှာလက်နက်ခရမ်းတိုးလောင်ယုံတရုတ်ပောက်ကွဲခဲ့တဲ့အတွက်ကြောင့်ရပိုင်အတွင်းမှာပဲအခုပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒါအပြင်ပြီးခဲ့တဲ့သတင်းပတ်ကလည်းအဲ့ဒီခရိုင်းမီးယားကျွန်းဆွယ်ပေါ်ကရုရှားလေတပ်အခြေစိုက်စခန်းမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးရုရှားလေယာဉ်ကိုစင်ပျက်စီးခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံကရေနံအတွက်ပစ္စည်းမက်ထရစ်တန်တန်းတင်သွင်းဖို့စကားပြောနေကြောင်းအာဖဂန်တာလီဘန်တွေကပြောပါတယ်အပြန်အလှန်အားဖြင့်အာဖဂန်ကထွက်တဲ့စပီးသီးကြောင့်ဆေးဘက်ဆိုင်ရာသုံးကုန်ရန်တွေနဲ့တပ်သတ္တုပစ္စည်းတွေကိုရုရှားနိုင်ငံစီတင်ပို့ဖို့ရှိနေပါတယ်တာလီဘန်ကိုယ်စားလှယ်အဖွဲ့လောလောဆယ်မော်စကိုမြို့မှာရောက်ရှိနေပြီးအပြန်အလှန်ကုန်သွယ်ရေးအာဖဂန်မှာရုရှားရင်းနှီးမြှုပ်နှံမှုတိုးမြင့်ရေးအတွက်ရုရှားတာဝန်ရှိသူတွေပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ဆွေးနွေးနေကြတာပါဒါအပြင်အခြေခံလိုအပ်ချက်စားကုန်တွေဖြစ်တဲ့ဂျုံနဲ့နေကြာစိတ်တင်သွင်းဖို့ကိုလည်းတာလီဘန်တွေနဲ့ဆွေးနွေးနေတယ်လို့ရုရှားအရာရှိတွေကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလောင်စာဆီတန်၄သန်းလိုအပ်နေပြီးတချို့တစ်ဝက်ကိုအိန္ဒိယနိုင်ငံတွေစီကတင်သွင်းနေကြောင်းတာလီဘန်ကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ဆက်မှုနဲ့ကုန်သွယ်ရေးဝန်ကြီးအာဇီဇီကိုကိုကာဘီရုရှားသတင်းတွေမှာဖော်ပြပါတယ်ရုရှားမိမိတို့ရဲ့မိတ်ဆွေနိုင်ငံဖြစ်တာကြောင့်ရုရှားလောင်စာစီနဲ့ရေနံတဲ့ပစ္စည်းတွေတင်သွင်းခွင့်ရရေးသဘောတူညီချက်ရဖို့အခုလိုလာရောက်ဆွေးနွေးတာဖြစ်ကြောင်းဝန်ကြီးအာဇီဇီက RIA ရုရှားသတင်းဌာနကိုပြောပါတယ်လက်တလုံးမှာတော့တာလီဘန်ဒီလိုအပ်ချက်ဖြစ်တဲ့လောင်စာစီကိုအီရန်ကတင်သွင်းနေတာဖြစ်ပါတယ်ခင်ဗျာ
လာမယ့်နိုဝင်ဘာလအတွင်းအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာပြုလုပ်ကြမယ့် G20 ကဆက်မှုအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲကိုရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့တက်ရောက်ကြလိမ့်မယ်လို့အင်ဒိုနီးရှားသမ္မတနဲ့နီးစပ်သူတယောက်ကပြောပါရယ်တရုတ်နဲ့ရုရှားသမ္မတတို့ထိပ်သီးအစည်းအဝေးတက်ဖို့စီစဉ်နေတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသူ့ကိုပြောထားကြောင်းသမ္မတကိုအလွတ်သဘောအကြံပေးနေတဲ့ဝင်းကြီးအဖွဲ့အတွင်းဝင်ဟောင်းအန်ဒီဝီကြကျွန်တာက ရိုက်တာသတင်းဌာနကိုပြောလိုက်တာဖြစ်ပါတယ်။တရုတ်နဲ့ရုရှားခေါင်းဆောင်တွေထိပ်သီးအစည်းအဝေးတက်ဖို့ဂရီးပေးထားကြောင်းအင်ဒိုနီးရှားသမ္မတကိုကိုးကားပြီးဘလွန်ဘတ်သတင်းဌာနကလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားသမ္မတရုံးကတော့အတည်ပြုချက်မပေးသေးပါဘူး။ရုရှားအစိုးရပြောရေးဆိုခွင့်ရှိသူကလည်းဘလွန်ဘတ်သတင်းဌာနကဖော်ပြချက်အပေါ်မှာတစုံတရာမှတ်ချက်ပေးဖို့ညှင်းဆိုခဲ့ပြီးမဲ့တခြားအစိုးရအရာရှိတွေနဲ့နီးစပ်သူတွေကတော့ရုရှားသမ္မတတက်ရောက်ဖို့စီစဉ်နေကြောင်းပြောပါရယ် G20 ထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းတက်ရောက်လိမ့်မယ်လို့မျှော်လင့်ရပြီးမဲ့သူ့အနေနဲ့တရုတ်သမ္မတနဲ့တွေ့ပြစ်မယ်မတွေ့ပြစ်ဘူးဆိုတာကိုတော့အင်ဂျူတော်ကပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
အမေရိကန်သတင်းထုတ်တွေနဲ့ဒီကူညီကယ်ဆယ်ရေးလူသားတွေကိုတစားကန်အဖြစ်ဖန်ဆီးပြီးကောင်းဖြတ်တပ်ဖြတ်မှုမှာပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ IS ဆွေသွေးကြွအဖွဲ့ဝင်လျှို့ဝှက်လှုပ်ရှားသူတူကိုအမေရိကန်ပြည်ထောင်စုတရားရုံးကတောက်ကြနေမှာထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်ဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားကပြည်ထောင်စုတရားရုံးမှာအသက်33နှစ်အရွယ် IS အဖွဲ့ဝင် LL Sheikh ကိုအမေရိကန်တရားသူကြီး TS Ellis ကအမိတ်ချမှတ်ခဲ့တာပါပြီးတခြားလေတံနဲ့ပြောကြတာကြောင့် The Beatles ကိုအမိပေးထားတဲ့ IS အဖွဲ့ရဲ့လျှို့ဝှက်လှုပ်ရှားသူ El Sheikh ဟာအီရန်နဲ့ဆီးရီးယားမှာအမေရိကန်တစားကန်တွေကိုခေါင်းဖြတ်ရမှာပြစ်မှုကျူးလွန်ကြောင်းတရားသူကြီးကပြီးခဲ့တဲ့ AB လာတဲ့ဆုံးဖြတ်ခဲ့တာပါဆူဒန်နိုင်ငံမှာမွေးဖွားခဲ့တဲ့ဒီ El Sheikh ဟာလန်ဒန်မှာကြီးပင်းလာသူဖြစ်ပြီး Fawley Soft Law Kazing မွေလာတို့ကိုအမေရိကန်လေးဦးကိုဒီခေါင်းဖြတ်တပ်ဖြတ်မှုအတွက်ဆွဆွဲခံရသူဖြစ်ပါတယ်။ Fawley နဲ့ Soft Law တို့ကတော့သတင်းသမားတွေဖြစ်ပြီး Kazing ကတော့ကုညီကယ်ဆယ်ရေးလို့သားဖြစ်ပါတယ်။သူတို့သုံးဦးခေါင်းဖြတ်တပ်ဖြတ်ခံရတဲ့ဗီဒီယိုမှတ်တမ်းမှာတွေ့ရပြီးအမျိုးသမီးမွေလာကတော့ဒီ Syria မှာမတည်ဆုံးခင် S အဖွဲ့ခေါင်းဆောင် Baghdadi ရဲ့အကြင်ကြင်အတ္တမပြုခြင်းကိုခံရတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ OA American Bank ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Nolan Heza ဟာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးမှုတွေကိုတစ်ဖက်သက်ဖော်ပြခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်။အထူးကိုယ်စားလှယ်ရုံထုတ်ပြန်ချက်ကြောင့်နိုင်ငံတကာနဲ့ပြည်သူတွေကြားအထင်အမြင်လွဲမှားစရာတွေဖြစ်ကုန်ရတယ်လို့လည်းတွေ့ဆုံမှုနဲ့ပတ်သက်လို့တောက်ကြနေကစာမျက်နှာ28မျက်နှာနဲ့အသေးစိတ်သတင်းထုတ်ပြန်ရမှာပြောဆိုထားပါတယ်။အထူးကိုယ်စားလှယ်ရုံသတင်းထုတ်ပြန်ချက်ဟာပြည်တွင်းပြည်ပကတရားမဝင်အကြမ်းဖက်အဖွဲ့အစည်းတွေကသတင်းမှားတွေကိုအခြေခံဆွေးနွေးတောင်းဆိုမှုဖြစ်ကြောင်းလဲဆွဆွဲထားပါတယ်။နေပြည်တော်မှာစစ်ကောင်စီအကြီးအကဲနဲ့တွဲဆုံအပြီးကုလသမဂ္ဂအထူးကိုယ်စားလှယ်ဟေဇာရဲ့သတင်းထုတ်ပြန်ချက်မှာတော့ဒီသူခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပြည်ပခတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရှော့ပေါ်ရေးခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အဆိုပြုဖို့ဖြစ်ပြီးကုလသမဂ္ဂရဲ့ထိတွေ့ဆက်ဆံမှုဟာတရားဝင်မှုကိုအသိအမှတ်ပြုဖို့မဟုတ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကဘာပေါ်မှာအရေးပေါ်အကူအညီလိုအပ်နေတဲ့အားနည်းသူတွေအတွက်အန်ဒီရီကြားသွားရောက်ကူညီရင်းအသက်ပေးသွားကြတဲ့ထောင်ပေါင်းများစွာသောစာနာမှုအကူအညီပေးရေးလှူဆောင်သူအားလုံးကိုဥညွတ်ဂုဏ်ပြုပါကြောင်းဒီတိုက်ခိုက်မှုတွေဒီကနေ့အချိန်ထိဆက်လက်ဖြစ်ပွားနေကြောင်းဩဂုတ်လ19ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာကုလသမဂ္ဂကကြေညာလိုက်ပါတယ
် The Secretary General notes that today the number of people who need humanitarian assistance has never been higher
ပြည်ပကတွေရာသီဥတုဖောက်ပြန်မှုတွေကိုဗစ်ကာယောဂါနဲ့ဆင်းရဲမွဲတေမှုငတ်မမှုနဲ့နေရာစွန့်ခွာရမှုတွေမကြုံစဘူးလောက်အောင်ဖြစ်နေတာကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်သူအရေအတွက်ဟာအရင်ကနဲ့မတူအောင်များပြားနေပါတယ်လို့အတွင်းမှုချုပ်ကပြောပါတယ်ဆိုပြီးကုလသမဂ္ဂလက်ထောက်ပြောခွင့်ရဖာရင်ဟတ်ကနယူးယောက်ကုလသမဂ္ဂယုံချုပ်တောက်ကြနေသတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်မြန်မာနိုင်ငံတွင်အရေးပေါ်အကူအညီလိုအပ်နေသူတွေအတွက်တွားရောက်ကူညီသူတွေလုပ်ငန်းဆောင်ရွက်ရင်းအသက်ပေးသွားကြတာမျိုးထိခိုက်ဒဏ်ရာရသူတွေအားလုံးကိုလေးစားဂုဏ်ပြုပါကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှူးဘာလာခရစ်စနန်က ကမ္ဘာလူသားချင်းစာနာမှုနေ့မှာပြောပါရယ်2003ခုနှစ်တုန်းကလူ22ဦးသေဆုံးခဲ့ရတဲ့အီရတ်နိုင်ငံဘက်ဒတ်မြို့ကုလသမဂ္ဂရုံးချုပ်ဘုံခွဲတိုက်ခိုက်ခံရတဲ့နှစ်ပတ်လည်အထိမ်းအမှတ်အဖြစ်ကမ္ဘာလူသားချင်းစာနာမှုနေ့ဆိုပြီး2008ခုနှစ်ကတည်းကစတင်သတ်မှတ်လာခဲ့တာဖြစ်ပါရယ်ခင်ဗျာ
စီးရီးယားနိုင်ငံမြောက်ပိုင်းအယ်ဘတ်မြို့ကဈေးတဈေးထဲမှာရော့ကက်ဒုံးကျည်ကြားရောက်ပေါက်ကွဲခဲ့တဲ့အတွက်အနည်းဆုံးကလေး9ယောက်အပါအဝင်လူ9ဦးသေဆုံးခဲ့တယ်လို့တဘုံဖွဲ့တွေထိန်းချုပ်ထားတဲ့ဒေသအတွင်းရှိကယ်ဆယ်ရေးသမားတွေကပြောပါတယ်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ28ဦးဒဏ်ရာရှိကုန်တယ်လို့လည်းအဖြူရောင်အုတ်ထုတ်ဆောင်ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်အယ်ဘတ်ဒေသဟာတူရကီကြောထောက်နောက်ခံပြုထားတဲ့တဘုံဖွဲ့ထိန်းချုပ်ထားတဲ့နယ်မြေအတွင်းမှာတည်ရှိပေမဲ့လည်းတချို့နယ်မြေအစိတ်ပိုင်းတွေကတော့ရုရှားကကြောထောက်နောက်ခံပေးထားတဲ့စီးရီးယားအစိုးရတပ်ဖွဲ့တွေကထိန်းချုပ်ထားပါတယ်စီးရီးယားအစိုးရနဲ့ဆွေးနွေးပွဲတွေကိုလမ်းဖွင့်ထားတဲ့ကာဒစ်အဖွဲ့ဦးဆောင်နေတဲ့အမေရိကန်ကြောထောက်ပြုစီးရီးယားဒီမိုကရက်တစ်အင်အားစု SDF အဖွဲ့ကလည်းနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းကနယ်မြေတချို့ကိုထိန်းချုပ်ထားပါတယ်။အဲ့ဒီ SDF အဖွဲ့ရဲ့မီဒီယာစင်တာအကြီးအကဲဖာရတ်ရှာမီကတောက်ချာနေကတိုက်ခိုက်မှုကိုသူတို့အဖွဲ့ကလှုပ်ဆောင်တာမဟုတ်ဘူးလို့ညှင်းဆန်လိုက်ပါတယ်။စီးရီးယားအတိုက်ခံတဲ့အစိုးရတို့အကြားပြန်လည်တင်မြည်ရေးအတွက်တူရကီရဲ့တိုက်တွန်းမှုကိုရှုံချဖို့တောက်ကြနေဖျားဝေပြုပြီးနောက်အယ်ဘတ်ဒေတာကတက်ကြွလှုပ်ရှားသူတွေကစန့်ကျင်ဆန္ဒပြဖို့အစောပိုင်းမှာစီစဉ်ခဲ့ပေမဲ့တိုက်ခိုက်မှုဖြစ်ပွားနိုင်တာကြောင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကနောက်ထပ်အကြမ်းဖက်မှုတွေဖြစ်ပွားလာမှာစိုးရင်ပြီးစန့်ကျင်ဆန္ဒပြစီစဉ်မှုတွေကိုဖျက်သိမ်းလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။နောက်ကြောင့်ရောဂါကာကွယ်ဆေးဟာပမာဏအနည်းငယ်သုံးရင်တောင်ထိရောက်မှုရှိတာတွေ့ရတာကြောင့်လက်ရှိအရေးအတွက်ထက်5ဆလောက်သုံးနိုင်အောင်စီစဉ်ဖို့ဥရောပဆေးဝါးအေဂျင်စီ EMA ကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။အမေရိကန်အစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှု FDA ကလည်းဒီလဇန်းပိုင်းမှာအလားတူအကြံပြုခဲ့တာပါ။ Bavarian Nordic Company တို့ကြောက်ကြီးယောဂါကာကွယ်ဆေးပုံမှန်ပမာဏရဲ့5ပုံတစ်ပုံထိုးထားတဲ့လူတွေမှာမြောက်ကြောက်ယောဂါကိုတိုက်ဖြတ်နိုင်မဲ့ကိုယ်တွင်ပစ္စည်းထုတ်ပြန်မှုအဆင့်ကအတူတူဖြစ်နေတာတွေ့ရတယ်လို့ဥရောပဆေးဝါးထိန်းချုပ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီအဲ့ဒီကုမ္ပဏီကထိုးဆေးကိုလူကိုယ်ခန္ဓာတွင်တ िश ူတွေအထိထိုးစရာမလိုပဲအရေပြောင်းအောင်ထိုးသွင်းလိုက်ရုံနဲ့ကိုယ်ခံအားပိုကောင်းလာတာတွေ့ရကြောင်းကုမ္ပဏီကပြောပါတယ်ခင်ဗျာစနေနေ့မနေ့ကင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆွေးနွေးခန်းတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှဒီကရင်ပြည်နယ်နေဆက်ဘက်အခြေအနေကိုကြည့်ရအောင်ပါကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေး KNLA ပူးပေါင်းတပ်ဖွဲ့တွေရဲ့ဒီပစ်ခတ်မှုဆက်လက်ဖြစ်ပွားနေပြီးမြို့အဝင်ထွက်လမ်းကိုဩဂုတ်လ19ရက်နေ့မှာပိတ်ထားရတယ်လို့လုံခြုံရေးလဲတင်းကျပ်ထားပါတယ်ဒီကြောင့်လည်းပတ်သက်ပြီးထိုင်းအခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းကတီးတန့်ရဲစခန်းနဲ့မြို့မရဲစခန်းကိုကရင်မျိုးသားလူမျိုးရေးတက်တဲ့ပူးပေါင်းတပ်ဖွဲ့တွေကဩဂုတ်လ15ရက်နေ့ကဝင်ရောက်တိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်လုံခြုံရေးကိုတင်းကျပ်တဲ့အနေနဲ့စစ်ကောင်စီတပ်တွေကမြို့အဝင်လမ်းတွေကိုပိတ်ထားခဲ့ပါတယ်ဩဂုတ်လ19ရက်နေ့မှာတော့မြို့ကိုဝင်တဲ့လမ်းတွေကနေရာ3ခုကိုပိတ်ထားတယ်ဆိုပြီးကော့ကရိတ်မြို့ကတူကပြောပြပါတယ
်။ဒီတောင်ပိုင်းကနေဝင်မှာကိုယ်အဓိကဆုံးတော့ပေါ့။အဲဒီဒုံးစင်လည်းရတပေါ့။အဲ့ဒါပိတ်ထားတယ်။နောက်ဟိုကကလည်းကဲတဲ့ဆယ်ရီရံဘေးရခဲ့ရ။အဲ့မှာပိတ်ထားတယ်။နောက်အဲ့ဒီလည်းမလားမကန်းဒီလားတဲ့တောင်ခဲအဲ့ဒီကြေကြေပြန်လာတယ်။အဲအကလန်းလေးကိုပြိတ်တဲ့ခွဲခွဲတန်တာလေးပေါ့။အဲလည်းဒီကဲဒီကသွားတဲ့အခါလေးအလာလေးရောပေါ့။အဲအကလန်းဘုံမှာတီးရနေလမ်းကိုလေးပေါ့။လမ်းကိုတန်းကိုအကလန်းဘုံအဲလမ်းကိုတန်းကိုပြိတ်ထားတယ်။လမ်းကိုတစ်ခုလား။ဒီအကလန်းတဲ့ကြေရနေကိုပြိတ်မျိုးကိုဓာတ်ရိုက်ဝင်နေလမ်းကြပါဝိုင်းပေါ့ခေါ်လာ။အဲ့ဒီကြကနာဝိုင်းလမ်းတော့ခွင်လာတယ်။ဒါမှလုံလုံတအားသိတဲ့
ကော့ကရိတ်မြို့တဲကနေစစ်ကောင်စီတပ်တွေကနေပူကန်ကုန်းကနေလက်နက်ကြီးနဲ့ပစ်နေတယ်လို့တိုက်ပွဲဖြစ်နေတဲ့အတန်တွေကိုလည်းကြားနေရတဲ့အတွက်တမြို့လုံးကအပြင်ကိုမထွက်ရဲကြပဲတိတ်ဆိတ်နေတယ်လို့လည်းကော့ကရိတ်မြို့ကန်ကဆိုပါတယ်
နေဆိုင်လာရတဲ့ဗင်ကြတယ်နော်အဲ့ဒါလုံးကြီးဖြစ်နေတဲ့စနစ်တကာဆန်မလေးတကာဒီရောဘူးတကာနော်အဲ့ဘက်ကတော့ကျန်တဲ့လမ်းဘာလို့လုံးကြီးနေကြလားမသိဘူးဟာတိတ်တိတ်မနက်ကစနေလာတာလုံးစနစ်ကလေးကနေကြားတယ်စနစ်ကနေကျားကကြီးရပါနေအားလုံးသိပြီးပြောင်းလို့ရပြီသိသိတမျိုးသိသိအခုဒီကနေလဲသတိတောင်းပတ်ဆံမှာစစ်ဆိုတာစစ်တန်နေကြတယ်ဒီကနေလုံကြီးနေဟုတ်ဟုတ်ကိုကျေတော့တောင်းနေဘူးကံတော့မဟုတ်တော့နေရ
ပြီးခဲ့တဲ့15ရက်နေ့တုန်းကတော့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကရဲစခန်းတစ်ခုကိုဝင်ရောက်ပစ်ခတ်မှုတွေလုပ်ခဲ့ပြီးပစ်ခတ်မှုကြောင့်ရဲမှုတအူပါဝင်5ဦးသေဆုံးခဲ့တယ်လို့လည်းမြို့ကန်ကဆက်ပြောပြပါဗျာ။ဟောန
ေရတာ9ရက်ပြည့်တဲ့စစ်ကောင်တရားရဲက6ရက်မှရဲမှုတရားပ
ါကော့ကရိတ်လမ်းဟောင်းဖြစ်တဲ့တောင်သုံးလုံးကော့ကရိတ်အာချလမ်းတဲ့ကွန်းချံကုန်းခွေးနဲ့တောတော်ရေကွန်းနမ်းမှာတော့စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။နေဆက်မှာတိုက်ပွဲတွေမငြိမ်သက်ဖြစ်နေတဲ့အတွက်ဒေသခံတွေအဖို့ကတော့စိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့လည်းပြောပြကြပါတယ်ရှင်
။ VOA သတင်းတော်မအေးမှာပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့မြေမြုံမိုင်းသုံးဆွဲမှုအခြေအနေကိုလည်းတင်ပြခြင်းပါတယ်။စကိုင်းတိုင်းဆလင်းကြီးမြို့နယ်မှာကျင်းဒီဒူးဖော်ထုတ်လုပ်နေတဲ့တရုတ်ဝမ်ပေါင်ကုမ္ပဏီရဲ့လုပ်ငန်းခွင်အနီးတစ်ဝိုက်ရွာတချို့မှာမြုံမြုံမိုင်းအများပြားတွေ့ကြရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုပြောပါတယ်ဒေသခံတွေထိခိုက်မှုမရှိရအောင်လဲဒါကိုအတိပေးထားပြီးရှာဖွေမှုတွေလည်းလုပ်နေတယ်လို့ဆိုပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုငိမ့်ညံ့ကပြောပြမှာပ
ါဂျင်းမပင်ခရိုင်ဆလင်းကြီးမြို့နယ်နဲ့9မိုင်အကွာလောက်ကဝက်မေးရွာမှာလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုလျှက်စစ်ပေးဖို့တွယ်တန်းထားတဲ့ဓာတ်ကြိုးတွေအောက်နဲ့ကျင်းနီစီမံကိန်းအနီးပတ်ဝန်းကျင်ရွာဆက်တွေမှာမြေမြုံမိုင်းတွေအများအပြားတွေ့ခဲ့ရတယ်လို့ရင်းမာပင်မြောက်ယမားပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုမျိုးက VOA ကိုပြောပါရယ်မိုင်းရှင်းလင်းရေးကိုသူတို့တက်ခွဲတစ်ခုဖြစ်တဲ့မြမချေကိုဗားရာအဖွဲ့ကတာဝန်ယူခဲ့ပြီးတရက်အတွင်းမိုင်းအလုံးရေ80နီးပါးကိုတွေ့ခဲ့ရတယ်လို့သူကပြောပါရယ
်ရန်သူစစ်ကောင်စီက၎င်းတော်ကျင်းနီစီမံကိန်းရဲ့တခွန်ပေါ့နော်နေရာလေးအားလုံးကိုမိုင်းဆောင်လာတာအခုတွေ့တဲ့မိုင်းတွေက၎င်းတော်ကျင်းနီစီမံကိန်းရဲ့အရှိန်အဟောင်းကနေရာမှာတွေ့တာပေါ့နော်အဲ့တော့ကြံနေသေးတဲ့မိုင်းတွေဆက်ပြီးရှိနေပါသေးတယ်။လမောင်းမောင်ကျင်းစီစီမံကိန်းရဲ့ဒီအနီးတစ်ဝိုက်ကလေဒီနီမှာလည်းဒီမိုင်းတွေထောက်ထားတယ်ဆိုပြီးကျွန်တော်တို့သတင်းတွေရလာတာရှိပါတယ်။အဲ့ဒါတွေကိုလည်းကျွန်တော်တို့ဆက်ပြီးဖော်ထုတ်ဖို့ကျွန်တော်တို့ကြိုးစားဆောင်ရွက်နေပါတယ်။လောလောဆယ်မှာကတော့ဒီရန်သူစစ်ကောင်စီနဲ့ဒီလက်ရှိပေါ်တော့ကြံနေသေးတဲ့မပေါ်လေးတဲ့မိုင်းတွေကအရန်တက်နေတဲ့အခါကြတော့လေအဲ့ဒါတွေကိုကျွန်တော်တို့ဆက်ပေါ်ဖို့မပေါ်ဘူးကျွန်တော်တို့ဒီကြိုတင်ပြင်ဆင်နေတဲ့မိုင်းတွေကိုရှိတာကိုဆိုရင
်မိုင်းတွေကိုစစ်ဆေးကြည့်တဲ့အခါမှာတော့ M14 plastic နေမိုင်းအမျိုးအစားတွေဖြစ်ပြီးတော့ဓာရီကိုမြန်မာစစ်တပ်ကအများဆုံး3လေးရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒါအပြင်ဒီမိုင်းတစ်လုံးကိုကြက်ငွေ3000နီးပါးရှိမယ်လို့ခန့်မှန်းကြောင်းလည်းပြောပါတယ်။လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုရပ်ဆိုင်းထားတယ်လို့တရုတ်ဝမ်ပေါင်ကုမ္ပဏီဘက်ကတရားဝင်ထုတ်ပြန်ထားပါတယ်။ဒေသခံတွေကတော့ဒီစီမံကိန်းဟာဆက်လည်ပတ်နေပြီးတော့သူ့ရဲ့လုံခြုံရေးကိုစစ်တပ်ကတာဝန်ယူပေးထားတယ်လို့ပြောပါတယ်။တပ်မတစ်ခုစာအင်အားရှိတဲ့စစ်ကောင်စီတပ်သားတွေကဝမ်ပေါင်ကုမ္ပဏီဝင်းနဲ့ခြေကုပ်ယူထားတယ်လို့အနီးနားကကြေးရွာတွေကိုလည်းမီးရှို့တာလူတချို့ကိုတပ်ဖြတ်တာတွေလည်းလုပ်ခဲ့တယ်လို့ဒေသခံတချို့က VOA ကိုပြောပါရယ်။စကိုင်းတိုင်းကလက်နက်ကင်အဖွဲ့တချို့ကလည်းဒါကိုလက်တုံ့ပြန်တဲ့အနေနဲ့ဝမ်ပေါင်ကုမ္ပဏီရှိတဲ့ဘက်ကိုအဝေးပစ်ဘုံ200ကျော်နဲ့ဇွန်လတုန်းကပြစ်ခတ်ခဲ့တာပါ
။ဒီရန်သူစကောင်တီကလူမျိုးမိုင်းထောင်တာကလူတို့ပုံကြီးကလုံးလို့ဘာလို့မဆိုဘလို့နေနေဖြစ်ဖြစ်ဘလို့တည်တည်ပေါ့နော်တည်ရင်ပြီးတာပဲအစီအမံလေးကိုလာရောက်ပြီးတော့ပြုတော့ပြီးတော့ဒီကနေ့ရည်ရွယ်ဆိုတဲ့ပြရပဲဆိုတဲ့ပုံစံမျိုးနဲ့သူတို့လုပ်တယ်မျိုးကကျွန်တော်တို့မြင်ပါတယ်
။မြောက်ရမားပြည်သူ့ကာကွယ်ရေးအဖွဲ့ကကိုမျိုးပြောသွားတာပါ။ကရင်ပြည်နယ်၊ကယားပြည်နယ်တွေအပြင်အခုနောက်ပိုင်းစကိုင်းတိုင်းမှာပါမြေမြုပ်မိုင်းတွေကိုကြဲကြဲပြန့်ပြန့်တုံးနေပြီလို့ဒေသခံတွေက VOA ကိုပြောပါရယ်။စီရေးအသာစီးရဖို့မိုင်းတွေကိုနှစ်ဖက်စလုံးကအသုံးပြုလေရှိပေမဲ့အရက်သားတွေပဲအများဆုံးထိခိုက်ရတယ်လို့စကိုင်းတိုင်းအရက်ဖက်အဖွဲ့စည်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါရယ်။
တဖက်နဲ့တဖက်စစ်ပွဲတွေဖြစ်ပေါ်လာတဲ့အခါမှာအာသာချက်ကိုယူခြင်းတော့အားဖြစ်ပေါ်လေ။ဟောနှစ်ဖက်စလုံးကတဖက်ရန်သူသွာလာနိုင်တဲ့နေရာမျိုးမှာမြေမြုပ်မိုင်းတွေကိုထောင်ထားလေရှိတယ်ပေါ့လေ။အာနာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခင်းချင်းမှာပေါ့လေ။ ဒီမြေမြုံမိုင်းရဲ့ဆိုကြကတစ်ဖက်ရန်သူဒီမကပဲနဲ့ဇာဝနေရေးအတွက်တောင်ရသွားဥယင်ချမ်းလုံနေတဲ့သူတွေအတွက်ပါတော်တော်လေးကိုထိခိုက်နေနာမှုရှိပါတယ်ပေါ့လေတော်တော်များများအပြစ်မဲ့တဲ့ပြည်သူတွေဟာမြေမြုံမိုင်းတန်ကြောက်အသက်ပေးသွားကြတာတော်တော်လေးကျွန်တော်တွေ့ရပါတယ်ပေါ့လေ
ရင်းမပင်မြို့ပေါ်ကစစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့နေရာတွေအပါအဝင်စိုက်ပျိုးရေးယုံတမဝါယမယုံစာတင်ကြောင်စတဲ့နေရာအများစုမှာလည်းမြေမြုံမိုင်းတွေကိုစစ်ကောင်စီဘက်ကအသုံးပြုထားတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တချို့က VOA ကိုပြောပါတယ်လူသူနီးတဲ့နေရာတွေမှာမြေမြုံမိုင်းတွေအသုံးပြုနေသလားဆိုတာစစ်ကောင်စီကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေချခြင်းမရှိသေးပါဘူးခင်ဗျာ
လေဘရောင်းစီမံကိန်းတဝက်ကမြေမြုံမိုင်းအခြေအနေကိုကိုငိမ့်ညာပြောပြသွားခဲ့တာပါအခုတခါတော့ကုလအထူးကိုယ်စားလှယ်ထုတ်ပြန်ချက်ကိုစစ်ကောင်စီဘာကြောင့်လက်မခံတယ်လဲဆိုတာကိုကြည့်ရအောင်ပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးမှုကိုတစ်ဖက်သက်ပြောဖော်ပြခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်အထူးကိုယ်စားလှယ်ယုံထုတ်ပြန်ချက်ကြောင့်နိုင်ငံတကာနဲ့ပြည်သူတွေအကြားမှာအထင်အမြင်လွဲမှားစရာတွေဖြစ်စေခဲ့တယ်လို့လည်းတောက်ကြနေကအသေးစိတ်ထုတ်ပြန်ရမှာစစ်ကောင်စီကဆွဆွဲလိုက်တာပါအထူးကိုယ်စားလှယ်ဖြီးစဉ်အပေါ်စစ်ကောင်စီထုတ်ပြန်ချက်နဲ့ပတ်သက်လို့VOA ရဲ့ editor ဦးကျော်စံတာကိုကိုအောင်နှင်ဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်နိုလင်းဟေစာရဲ့ထုတ်ပြန်ချက်ဟာဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အပြည်သဘောမဆောင်မှုမြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြားမှာရေရှည်လက်တွဲနိုင်အောင်သတင်းတွေကိုထင်းထင်းထင်းထင်းထုတ်ပြန်မှုသဘောတူထားတာလည်းရှိခဲ့တယ်ဆိုပြီးတော့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီထူးကိုယ်စားလှယ်ရုံးကထုတ်ပြန်ချက်ကိုဦးကျော်စံသားလည်းဖတ်ရမှာပါဆိုတော့ဒီထဲမှာစစ်ကောင်စီဘက်ကပေါ့လေမချေနှက်เสียဘာတွေများပါသွားလို့အခုလို့အကျယ်တွင်သူတို့ဘက်ကတုံ့ပြန်တယ်လို့ဦးကျော်စံသားသုံးသပ်မိလေခင်ဗျဟု
တ်ကဲ့ပထမဆုံးကတော့အင်မတန်ရှည်လျားတဲ့ထုတ်ပြန်ချက်ဟာထူးထူးဆန်းဆန်းဖြစ်ပါတယ်သူတွေကမချေနှက်ဟုတ်လားသိတော်တော်လေးပြင်းထန်တယ်ဆိုတာသိကြပါတယ်နိုင်ငံရေးကိစ္စကိုအဓိကကောင်းကောင်းမြင်နေသူတို့ကပြင်းမှုတို့ကိုလည်းစင်ပါတယ်ဆွေးနွေးရဆိုတော့အဖြစ်အပျက်ထုတ်ပြန်လည်းမရှိပါဘူးတတိယမှာသူတို့ဘာကြောင့်အတရားခံပြင်းလဲဆိုတော့အစတုန်းကသူတို့ပြောလင်းထားခဲ့ပါလိမ့်မယ်ကုလသမဂ္ဂအထုကုစပြည်မှုရုပ်ရအထုကုစလာခြင်းအဖြစ်စစ်ကောင်စီရဲ့စစ်အစိုးရရဲ့ရည်ရည်ကိုနိုင်ငံကအိမ်မှတ်ပြုတဲ့သဘောလို့သူကအဲ့လိုမျိုးသူဆွေးယူကြည့်မှုရပါတယ်။ဒါကြောင့်မို့ဆိုတော့သူ့ကိုနိုင်ငံကဝိုင်းပယ်ထားတယ်အာဆီယံစီးပွားရေးလည်းမဖိတ်ဘူးဘာညာလုပ်တဲ့အချိန်မင်းတို့ဘယ်လိုပဲပြောပြောကုလသမဂ္ဂအပြည့်မှုချုပ်ကသူ့ရဲ့ကိုယ်စားလွှတ်ပြီးတော့ငါနဲ့တွေ့ရဆွေးသဘောမျိုးသူတို့ကြားချင်းပါလိမ့်မယ်။အဲ့လိုကမယ်ဆိုတာကိုလည်းပဲနိုလင်းဖြေစရုပ်ကပြချပုံရပါတယ်။ဒါကြောင့်သူကအဲ့ဟိုချိုးပြီးတော့ငါတို့တော့ဟာသွားတွေ့ဟာစစ်ကောင်စီကိုတင်ဝင်အသီးမှတ်ပြုလို့သွားတာမဟုတ်ဘူးလို့သူပြောလိုက်တဲ့ဟာတော်လေးကမင်းကြီးကောင်းတယ်လို့ထင်ပါတယ်စစ်ကောင်စီဘက်တွင်။သူကအဲ့လိုပြောလင်းထားတာပေါ့။ဆိုဒီဘက်ကလည်းသူကဝေဖန်ခံနေရတာအဲ့ဒါသွားတွေ့ရကောင်းလားဆိုတော့အဲ့ဒီမှာသူကငါတို့ဟာသူ့အသီးမှတ်ပြုမဟုတ်ပါဘူးလို့ပြောလိုက်တဲ့အတွက်ကြောင့်စစ်ကောင်စီဘက်အထူးခံပြင်းစရာဖြစ်သွားတယ်လို့ထင်ပါတယ်ပေါ့။
ဟုတ်ကဲ့ပါဆိုတော့ဒီကုလသမဂ္ဂဒီထူးခုစင်နဲ့ဆွေးနွေးမှုဟိုဒီစစ်ကောင်စီဘက်ကဒီစာမျက်နှာ28မျက်နှာနဲ့အသေးစိတ်ထုတ်ပြန်လိုက်တဲ့အတွက်ဟိုတခုရှိရတော့သူတို့သဘောထားသူတို့ယက်တီချက်ကိုလက်ခံတာလက်မခံတာပါထားပါတော့အများပြည်သူကတော့အသေးစိတ်သိခွင့်ရလိုက်တဲ့သဘောပါဆိုတော့ဒီနေရာမှာဟိုနိုင်ငံတကာကိုကိုစားပြုရလို့ဆွေးနွေးနေဒီကုလသမဂ္ဂနဲ့စစ်ကောင်စီကြမ်းမှာအဓိကကွာချက်အနေနဲ့ရောဘာတွေများတွေးမိလဲဦးကျော်စံသား
စစ်ကောင်စီကတော့သူတို့ရဲ့လုပ်ရက်ကိုမှန်တယ်သူတို့ဟာတည်ဝင်ဆွေးအဖြစ်တဲ့အချုပ်အခြာအနာပိုင်းဖြစ်တဲ့ဆိုပြီးတော့အဲဒီသူတို့ရဲ့ပညာကျင့်ကြံမှာလည်းပေါ်ပြထားတယ်လေကျွန်တော်အချုပ်အခြာအနာပိုင်းအဆွေးအဖြစ်လို့သာခင်ဗျားဒီတောင်းတဲ့ဒီလိုလာထင်တာဘာညာဆွေးပေါ်ပြထားတယ်ဆိုတော့အခု only his the robot ကပင်ပြအထက်မှာတော့သူတောင်းဆိုရလေအဲ့မှာလေးချောင်းကတိုက်ခိုက်မှုတွေဒါအဲ့ဒါမိဆိုးတိုက်ခိုက်မှုတွေကြီးရယ်တိုက်ခိုက်တာတွေလည်းရပ်ရပ်ပါလို့ပြောတော့ကောင်စီကဒီဟာကိုသူတို့မဟုတ်ဘူးလို့ညင်းမှာပေါ့ငါတို့ကတင်ပင်အစိုးရအနေနဲ့စုပေါင်းမှုကိုနှိမ်နင်းနေရတယ်လို့သူကသင်လို့ပြောခဲ့ရ။နောက်ချိန်နဲ့မှာပဲဒီကုလသမဂ္ဂဆက်ကလည်းဖက်စလုံးကအကြံဖက်မှုရှိရဆိုတာကိုလက်ခံတယ်ဦးလည်းပြောထားတော့သူတို့ကလည်းပဲအကြံဖက်တယ်လို့ရောထည့်တယ်ပေါ့လေသူတို့ကမပါဘူး။ဖက်လုံးကလည်းတန်းမှုဆက်ဆံနေတဲ့ပေါ့သူတို့အဲ့ကိုမကျင်းနဲ့ဟန်တူပါဘူး။အတကအကျအဲ့ဒါကြောင့်ဖက်စလုံးကံကလေးမှာနောက်တစ်ခုကကုလသမဂ္ဂကအာအစီအံကသူတို့နားမလည်ဘူးသူတို့တစ်ဖက်သက်သဘောတူသူတို့ပြောနေရတယ်ဆိုတော့ကသဘောထားဥပဲပြောပြနေရတယ် တို့ရအမှန်တရားကိုတင်ပြခြင်းပါလေဆိုတာကလာခွင့်မပေးဘူးကာရုကုဇေကိုခံဘူးအာရှန်ကလို့သွားပြီးတင်ပြခြင်းလာတယ်ပဲလက်မခံခဲ့ဘူးသူတို့တော်တော်နာမည်ဖော်ပြထားပါတယ်တော့ဒူရာကင်းညမှာနည်းနည်းအမှတ်ပေးထားတာကတော့အိန္ဒိယတို့ထိုင်းတို့တရုတ်တို့ကတော့သူတို့နားလဲဆန်နားလဲဆွဲသဘောရေးထားတယ်တွေ့ပါတယ်ဆိုတော့ဒီကုလသမဂ္ဂလို့မချေတာရတော့အဓိကအဲ့ဒါပါပဲသူတို့ကဦးစားပေးပြီးတော့ပါစားပေးပြီးတော့မဆွေးနွေးဘူးပေါ့လေသူတို့လည်းပဲအကျံတန်းတူထားပြီးတော့ဆက်တာဟာ
ဟုတ်ကဲ့ပါနောက်တစ်ချက်ကလည်းဒီဆွေးနွေးမှုတွေထဲမှာဒီနိုင်ငံရေးကိစ္စတွေနောက်ပြီးတော့ဟိုမကြသေးခင်တော့အသေးံပေးတဲ့ကိစ္စတွေစတာတွေပါဝင်ပေါ့နော်ရိုဟင်ဂျာကိစ္စတွေနောက်ဒီဒေါ်ဆန်းစုကြည်ဖမ်းဆီးခံထားတဲ့ကိစ္စတွေလည်းတော်တော်ကြာကြာမြတ်ဆွေးနွေးရဲဆိုတော့ဒီထုတ်ပြန်ချက်မှာတွေးရပါတယ်ဆိုတော့ဒီလိုနိုင်ငံရေးအချက်အလက်တွေနဲ့ပတ်သက်လို့ဆွေးနွေးတဲ့နေရာမှာဒီဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့အပိုင်းမှာပေါ့နော်တရားဝင်ပြည်ထောင်နေမှချခင်အိမ်ပြန်ပို့ဖို့အထူးကိုယ်စားလှယ်ဘက်ကတောင်းဆိုခဲ့တယ်လို့ဒေါ်ဆန်းစုကြည်ကဒီမြမအရေးဖြစ်ရှင်းတဲ့နေရာမှာအရေးကြီးတဲ့ပုဂ္ဂိုလ်တူဦးဖြစ်သူမြင်တယ်ဆိုပြီးတော့လည်းပြောတာတွေ့ပါတယ်ဒါပေမဲ့ဒီစစ်ကောင်စီအကြီးအကဲကတော့အပြစ်ရှိလို့သာအရေးယူထားတယ်ဆိုတာမျိုးတုံ့ပြန်တာလည်းတွေ့ပါတယ်ဆိုတော့ဒီလိုကွာချက်တွေကိုရောဘယ်လိုဖြစ်ရှင်းနိုင်လိမ့်မယ်လို့ထင်လဲဦးကျော်စံက
ဟုတ်ကဲ့တင်တော်အဲ့ဒီမှာမြင်လာတော့စစ်ကောင်စီကအကြောင်းကြားတာသူတို့အနာသိန်းရောသူတို့ခေါ်အနာထိန်လာတဲ့အကြောင်းကြီးဟာဒေါ်ဆန်းစုကြည်ကိုလုပ်ခဲ့တဲ့ရွေးတောက်ပွဲမှာမှာမှုကိုသူကဒါကိုစစ်စမ်းမယ်ကြီးနိုင်မယ်ဆိုတော့ကန့်သတ်နေပါတယ်တဲ့ဒါမှလည်းဒေါ်ဆန်းစုကြည်ကလုံးဝပိတ်ချလိုက်အဲ့လိုပိတ်ချလိုက်တဲ့စစ်သားဒီကျက်စံတွေပေါ်လာတာလေဆိုတော့ကိုအောင်ပြောခဲ့တဲ့ပြဿနာတွေပေါ့လေဒါလို့ဒေါ်ဆန်းစုကြည်ကရွေးကောက်ပွဲမှာမှုကိုငါတို့ကစက်ရှင်ချင်းတင်မယ်ဆိုပြီးဆွေးနွေးမှုကိုလက်ခံခဲ့တယ်ဆိုပြီးဒီဟာတွေတခမပေါ်လာကြအကြောင်းရှိပါဦးလို့သူကပြောထားပါတယ်ပြင်ညာတဲ့အဲ့ဒါကိုကြည့်ရင်အပြင်သူတို့ကဘယ်လိုပြဿနာတွေရှိနေလဲဒေါ်ဆန်းအခုဒီလိုက်စားမှုဘာမှမလုပ်နဲ့သူကလည်းတရားစွဲတယ်ဆောင်းနှန်းတွေချမှတ်တယ်ဒီဟာတွေဟာအလားတက်ဖြစ်သွားတာပါဒါအပေါ်ရန်လုံးနေသဘောပေါ်ရတော့ဒေါ်ဆန်းစုကြည်ကရေကောက်ပွဲမှာမှုကိုဖြည့်ရှင်းဖို့လက်မခံလို့ပြီးသားပဲလို့ရတဲ့ဘောဖြစ်သွားတာပါသူကအဲ့ဒီဟာကိုမတိတ်တော့အကြောင်းကြားကြတာဖြစ်မှာလေသို့တော်လည်းပဲခုနသူတို့ပြောတဲ့အချက်မှကိုပဲသိနေပါပြီအဲ့ဒါကဒီတော့ဆန်းစီကဒီကဘယ်မှာကမ်းစစ်ချက်ဆိုတာဖြစ်ချင်းနေရင်ဒီကြတဲ့နေမှာပေါ့ဒါမပေါ်ဘဲနဲ့အခုလိုဖြစ်နေပါလိမ့်မယ်ခင်ဗျာဖြစ်နေလို့ထင်ရပါတယ်ကောကျွန်တော်အဲ့လိုထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဒီနောက်ဆုံးအနေနဲ့မေးချင်တာကတော့ဗောလေကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးကုဆေဖြစ်နေတာဝန်ယူပြီးဒီပထမဆုံးအကြိမ်ဖြစ်နေဒီနိုလင်းအေစာသွားတဲ့ခီးစဉ်မှာအခုလို့ဖူးထစ်ဖြစ်စရာကြီးကြုံရတာဆိုတော့မြန်မာအရင်းနဲ့ပတ်သက်လို့ဗောလေရှေ့လျှောက်ရောအဆင်ပြေနိုင်မှာမလားဦးကျော်စံသာ
အခုကျွန်တော်အားရတာကသူကနိုလင်းကိစ္စသူကလည်းပြောထားတာ friend conversation ဗောလေကုလင်းတဲ့ဆွေးနွေးမှုမျိုးကတော့ဆက်လုပ်မယ်ဆိုပြီးတော့ဒါတိုင်းကြီးရဲ့ peaceful and democratic future ပြန်မြန်မာနိုင်ငံရင်းကျမ်းရေးဒီမိုကရေစီထွန်းကားသောအနာဂတ်စစ်ပွဲကုလသမဂ္ဂဟာပုံနဲ့ဆက်လက်ဆွေးနွေးသွားမယ်လို့ပြောထားပါတယ်။ဒါဒီဟာသိကောင်းတဲ့ဇန်ပွင့်နေခြင်းဖြစ်ပါတယ်။တကယ်လို့ကုလသမဂ္ဂကလည်းဒီလိုပဲလုပ်နိုင်တာပဲ။အဓိကသူတို့လုပ်နိုင်ကြတော့ပုံနဲ့ဆွေးနွေးမယ်ဆွေးစားမယ်ဆိုတဲ့ဘက်ကပဲလုပ်ရပါတယ်။ဒါသိကောင်းစီဘက်ကတော့ရုရှားတို့တရုတ်တို့တော်လေးအကူရနေတဲ့သဘောရှိနေပါတယ်။ဆိုတော့အဲ့ဒီဟာတင်ပြီးတော့များသူတို့ခုကအုံမလားဆိုတော့အဲ့ဒီမှာချင်ပါတယ်နောက်ကျွန်တော်တခုချမ်းနေရဆိုတော့အိန္ဒိယတို့တရုတ်တို့ထိုင်းတို့ကတော့သူတို့ကိုထောက်ပဲ့ချင်မှာသူတို့နားလည်ပြီးတယ်လို့သူကဆိုထားပါတယ်အဲ့တော့အဲ့ဒီနိုင်ငံတွေကအိန္ဒိယတို့ဆိုကြပါဘူးဆိုတော့အိန္ဒိယဟာနိုင်ငံတွေဘက်ကလည်းလက်ခံနေတဲ့ဒီမိုကရေစီဖြစ်ပါတယ် biggest democracy in the world နောက်ပြီးတော့အိန္ဒိယဘိုးဆိုတာလောလောဆယ်မှာဒီကိစ္စကိုသိသိသာမှုမပြပေမဲ့မြန်မာနဲ့နေစပ်တက်နေတဲ့အာမီဇိုရမ်တို့မဏီပူတို့ဝန်ကြီးချုပ်တွေကလည်းပဲတော့မြန်မာအရေးမှာစစ်စစ်ပြီးနေတဲ့ဆန္ဒရှိနေဆိုတာကျွန်တော်ကြားရပါတယ်။အခုအိန္ဒိယဟိုနိုင်ငံရဲ့အပိုင်းပိုင်းမှာလည်းပဲဆန္ဒရှိနေလို့ဖြစ်ရဆိုတော့ကျွန်တော်အိန္ဒိယရေးရကျွန်းကျင်မြန်မာရေးရကျွန်းကျင်တဲ့သတိတောက်ကကျွန်တော်သက်သာရှိပါစေ။အဲ့လိုအိန္ဒိယလူတွေကတစ်ချိန်ဝင်ပြီးတော့စစ်စစ်ကြိုက်ရင်ဖြစ်လာမလားဆိုတော့ကျွန်တော်ကတော့အကောင်းပဲညှိုးလင်းပါလေဖြစ်လာလေမတိလည်းခံကြအကြောင်းမရှိဘူးထင်ပါရဲ့ကြာတော့ကြာမယ
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုလိုချိန်ပေးပြီးတော့ဆွေးနွေးပေးတာကျေးဇူးပါဦးကျော်စံသားရေ
ရပါတယ်ခင်ဗျာ
ကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေစာရဲ့မြန်မာပြည်ခီးစဉ်ထုတ်ပြန်ချက်အပေါ်မှာစစ်ကောင်စီကရှုံချတဲ့ကြေညာချက်တွေအကြောင်းဆွေးနွေးတင်ပြခဲ့ကြတာပါခင်ဗျာတိတ်မကြခင်မှာပဲအမျိုးသမီးကန္တာတိတ်ပန်နဲ့နီးပညာသုတဆောင်နဲ့အမေရိကန်တခွင် စားရအပတ်စဉ်ကဏ္ဍတွေကိုလိုင်းဒိုမီတာ24 40 51နဲ့ VO ရဲ့ Facebook စာမျက်နှာကနေ direct နားဆင်နိုင်ပါတယ
်သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာပြမစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆောင်နဲ့ American တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအဲ့ဒီတဲကမှအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်မြမယူရကြာကြီးနဲ့ရကန်းအထယ်ရက်လုတ်တဲ့လုပ်ငန်းတိမ်ကောမသွားစေခြင်းတဲ့အတွက်တဘာဝအတိုင်းထုတ်လုပ်တဲ့ရိုးရကြာကြီးပစ္စည်းတွေထုတ်လုပ်ရောင်းချနေရတဲ့အကြောင်းအင်းလေးမှာလက်ရကန်းကြာကြီးပေါ်ဝါနဲ့ရိုးရခြေတွေကိုထုတ်လုပ်ရောင်းချနေတဲ့အမျိုးသမီးစီဝါရေးလုပ်ငန်းရှင်ဒေါ်နန်းမြဦးကပြောပါတယ်ဒေါ်နန်းမြဦးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရအမျိုးသမီးကဏ္ဍမှာမခင်ဖြူတွေကတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
ရိုးရရက်ကန်းဆိုတာမှာကျမတို့ဒီကြာသင်ငန်းတို့ကြာတယ်လို့ဆိုတာကကျမတို့မြန်မာနိုင်ငံမှာအရင်ကတည်းကရှိခဲ့တယ်ဆိုပေမဲ့လည်းအခုနောက်ပိုင်းကျတော့တော်တော်ဥဒါရှားပါတဲ့အရာတစ်ခုလို့ဖြစ်လာတယ်လीเนาะဆိုတော့တန်ဖိုးအဖြစ်ဆိုရင်လည်းဒါလူတွေပေါ်များများသုံးနိုင်တဲ့ဟာမျိုးမဟုတ်တော့ဘူးနောက်ပိုင်းမှာဆိုတော့ဒီလိုရှာရှာပါပါဒီကြာချင်တဲ့လုပ်တဲ့ပစ္စည်းတွေကြတဲ့ပစ္စည်းတွေကိုမှဘာသာတော်နန်းမြဦးအနေနဲ့ထုတ်လို့ရောင်းချဖြစ်တာပါလေဘယ်လိုစိတ်ကူးနဲ့များဒီလုပ်ငန်းကိုစတင်ဖြစ်ခဲ့တဲ့ဆိုတာကိုအရင်ဆုံးပြောပြပေးပါလားရှင
်လုပ်ငန်းစတာတော့ကျမကစခဲ့တဲ့အလုပ်မဟုတ်ဘူးရှင်စခဲ့တဲ့အတော်ကြီးတယောက်တော့ရှိတာပေါ့တခြားရွာတော့ကြာဦးဆိုတာလေလုပ်ငန်းနှစ်ပေါင်းတရာသူကစခဲ့တဲ့လုပ်ငန်းမီးပညာပေါ့နော်ဒီကြာနဲ့ဟိုအထည်ရက်တယ်ဆိုတာသူလုတ်တော့ကတော့ဖျားတင်ကန်းနဲ့ဖုန်ကြီးတင်ကန်းလေးတော့ပဲသူလုတ်တာလေအဲကျမတို့ခကြတော့ဒီဘက်ခေရောက်လာတော့လုံခဲနှစ်ပေါင်းအစိတ်ကြော်ကြော်လောက်တာပေါ့နော်အဲကျမလူတွေသုံးနိုင်ကောင်းမှာပဲပေါ့နော်စိတ်ထဲကလူရလဲတချို့ကလဲလူသုံးလို့မရဘူးလားဆိုရက်အမေမျိုးတွေလာလာမေးကြတယ်ဒီကြောင်ဟိုလူတွေအတွက်ကောထုတ်လို့ရင်မရနိုင်ဘူးလားအဲ့လိုမျိုးလေးလာလာမေးတော့ကျမလဲဩရမှာပါလေလို့ဆိုပြီးမှအဲ့ဒါကြာပေါ်ပါလေပင်ပတ်တဲ့ဟိုစကာဖလေးတွေပဝါးတွေနောက်ခြုံနဲ့ခြုံတယ်လေးတွေနောက်အိလိဇာလေးတွေအဲ့ဒါဟိုဆက်လုပ်ဖြစ်တယ်ရှင်နောက်ကြာလဲဟိုခိုင်ခတ်မှုရှိတယ်နောက်ပြီးတော့တဘာဝစစ်စစ်တဘာဝစစ်စစ်ကိုလည်းတိုးစေခြင်းလည်းနောက်ပြီးကြာရဲ့ဂုံတတိကလည်းဆောင်းပါဆိုရင်နေပါနေပါဆိုရင်အေးတယ်နောက်ပြီးသူကအနှံ့အမြဲတမ်းတင်းနေခကြတော့လေဟိုဒါဘာနဲ့မှမတူတဲ့တံပိုးကြီးပစ္စည်းကိုတုံးရတယ်ဆိုရဲအစိတ်ကလေးဟိုဝင်သွားတာပေါ့နော်တုံးတဲ့လူကလည်းအဲဒါကြောင့်အဲ့လိုရွယ်ချက်ကလေးနဲ့အဲဒါကြောင့်ဘလူတုံးနိုင်တဲ့ပစ္စည်းကိုထုတ်ခဲ့တာပါပါရှင်ဟုတ်အ
ဲ့တော့ဒီလိုမျိုးရှာရှာပါပါကြတဲ့ပစ္စည်းတွေထုတ်လုပ်ဖို့မှာဒီကုန်ချမ်းပစ္စည်းအရာပဲဖြစ်ဖြစ်ပေါ့နော်ရှာပါတယ်ဈေးစကားလည်းကြီးတယ်လို့နားလည်ထားပါတယ်ဆိုတော့ရောင်းချတဲ့အခါမှာလည်းသူ့ကိုဒါတာမန်ဈေးနဲ့ရောင်းလို့ရတဲ့ပစ္စည်းမျိုးမဟုတ်ဘူးပေါ့နော
်ဟုတ
်ဆိုတော့ဒီအတွက်ဒီလိုပစ္စည်းရက်လုတ်တဲ့เนาะဒီဒါကိုစပြီးတော့ဖန်တီးတဲ့အပိုင်းမှာပဲဖြစ်ဖြစ်ပြန်ပြီးတော့ရောင်းချတဲ့အပိုင်းမှာပဲဖြစ်ဖြစ်ဟိုရှားပါတဲ့အရာတစ်ခုဖြစ်နေတဲ့ခါကျတော့လေအခက်ခဲကြုံရတာမျိုးတော့ရှိပါလားရှင
်ရှိတယ်ရှင်ဆက်စားခြင်းလုတ်တဲ့အချိန်မှာဆိုရင်ဒါကကိုကင်နေကြပစ္စည်းမဟုတ်ဘူးလေနောက်ကိုထွင်ခဲ့တဲ့ပစ္စည်းလည်းမဟုတ်တော့ဟိုကြာဆိုတာလည်းနည်းနည်းဟိုပြတ်လွယ်တာပေါ့နော်ပြတ်လွယ်တဲ့အတွက်ဒီအမျိုးမျိုးစမ်းတပ်ပြီးမှဟိုလိုရတာပေါ့ကျွန်တော်တို့လေကြာကိုခိုင်ခန့်အောင်ဘလို့ခရမယ်နောက်ဒီအထည်သားကိုပြောအောင်ဘလို့လုပ်ရမယ်အဲ့ဒါမျိုးကြီးဒါအနေနဲ့အခက်ခဲကြုံခဲ့တယ်နောက်ပိုင်းကတော့လုတ်တက်သွားတော့အဆင်ပြေပါတယ်ရောင်းထားတဲ့ခါကျတော့လေကျမတို့ကလူတွေတိအောင်ပြောပြရှင်းပြရတာပေါ့ကျမတို့ရှိလာတဲ့ဧည့်သည်တွေဆိုရင်ကျမတို့ကရှင်းပြတယ်ကြာရိုးဘလောက်တောင်ကုန်လဲကြာဘလို့လုတ်တယ်အဲ့ဒါမျိုးကြီးအဆအဆုံးရှင်းပြတော့ အဲ့တည်းရလဲစိတ်ဝင်စားပြီးမှတံပိုးထားတယ်ပေါ့နော်သူတို့စိတ်ထဲမှာဒီရဲ့လက်မှုပညာကိုတံပိုးထားတယ်တဘာဝပစ္စည်းနဲ့ထုတ်လုပ်ထားတဲ့ကြာပေါ်ဝါးတွေကိုအရန်တံပိုးထားမှတဖြည်းဖြည်းနဲ့လူတိများပြီးရောင်းရလာတာရှိဟုတ်အခက်ခဲရောကြုံခဲ့တယ်ပေါ့နော်မျိုးစုံတပီအဲ့ဒီခဏခဏလဲမှာအလျားနှစ်ကိုက်ရှိတဲ့ပေါ်ဝါးတစ်ထည်ရဖို့ဆိုရင်ကြပင်ပေါင်း8000 8000လောက်ကိုတုံးရတာရှင်တစ်ထည်ရဖို့ပါလေ
ဟုတ်ကြာကြည့်ထုတ်ရတာအချိန်ကြာတယ်နော်ဘယ်တော့မှမကြာလဲရှင
်ဟုတ်ကဲ့ရှင်ကြာပေါ်ဝါးတစ်ထည်စာအတွက်ဆိုရင်ကြာကြည့်ထုတ်တာကြီးကြီးကလောက်ဝက်လောက်ကိုကြာမယ်ပြီးသူ့ရဲ့အဆင့်ဆင့်ပေါ်တော့ပြန်ကြည့်ရသေးတယ်ကောစာပြန်တင်ရတယ်ဒီလိုမျိုးအဆင့်ဆင့်တွေအဲကြာပေါ်ဝါးတစ်ထည်ရဖို့အစနဲ့အဆုံးအထိဆိုရင်ကျွန်မထင်တယ်တစ်လောက်ဝက်လောက်တော့ကြာမယ်ရှင်တပိကျွန်မကလေဟိုကြာချီရလဲအများကြီးဒီပလုံဖော်ချင်တော်ချင်းထုတ်လို့လည်းမရဘူး။ဘာလို့ဆိုရောင်းရတဲ့ပမာဏကလည်းရှိသေးရလေ။အများကြီးထုတ်ပြီးအကုန်မရောင်းရရင်လည်းဟိုါဖြစ်လို့လေ။အဲ့လိုပဲတနိုင်တစ်ပိုင်းလောက်ပဲလှုပ်တိုင်များတဲ့ကြားလေ။ချီထဲလို့ပိုးထဲလို့ဆိုတာကျွန်တော်တို့ကမြင်များထုတ်တော်တော့ဒါအတိုင်းကြီးလုံးတုံးနေပစ္စည်းဆိုတော့လေ။ကြားဆိုကျတော့လူတိုင်းလူတိုင်းမတုံးနိုင်ဘူးရှင်။အဲ့ဒါကြောင့်ဟိုထုတ်တလောက်လည်းအကုန်မရောင်းနိုင်တာမျိုးလည်းရှိတာပေါ့နော်။မကုန်တာတွေပေါ့။
ပြီးခဲ့တဲ့ဒီနှစ်ပိုင်းနေအနည်းဆုံးနှစ်နှစ်ပေါ့လေကာလအတွင်းမှာဆိုရင်ဒါဒီမြန်မာနိုင်ငံတဝန်းနဲ့ကမ္ဘာတဝန်းမှာဒါကိုဗစ်ကပ်ဘေးကလည်းဖြစ်လာတယ်စီးပွားရေးလုပ်ငန်းတွေတော်များများထိခိုက်တယ်နောက်ပိုင်းမြန်မာနိုင်ငံမှာကြတော့ပိုဆိုးသွားတာနိုင်ငံရေးအရာလည်းမတည်ငြိမ်မှုတွေကထပ်ပြီးတော့ကြုံရတယ်ဆိုတော့ဒီအကြက်တဲတွေကတစ်ခုပြီးတစ်ခုဆင့်ကဲဇက်တိုက်ကြုံရသလိုဖြစ်နေတာပေါ့နော်ဆိုတော့အခုထိလည်းစီးပွားလုပ်ငန်းတွေပြန်ပြီးတော့နလန်ထူဖို့ကြိုးစားနေရတဲ့အချိန်ဖြစ်တယ်ဆိုတော့ဒေါ်နန်းမြောက်ဦးတို့လိုဒီရက်ကန်ကြရည်လုတ်တဲ့စီပိုင်းလုပ်ငန်းရှင်တွေအနေနဲ့ရောထိခိုက်ခဲ့ရတာမျိုးကြုံတွေ့ခဲ့ရတယ်ရှိပါလေ။ဘာတွေကြုံတွေ့ခဲ့ရပါလဲ
။ဟုတ်ကျွန်မဆိုရင်အဲ့ဒီကိုဗစ်ဆက်ဖြစ်ကြတဲ့ကူကရက်ကန်စင်ကိုရက်လိုက်ရတာတစ်နှစ်လောက်ကြာရဲ့ရှင်။ရောင်းလို့လည်းမရတော့ဘူး။ဟိုမလဲပတ်တော့ဘူးလေလုပ်ငန်း။ကျွန်မရက်လိုက်ရတယ်အထိခဲတော်တော်တွေ့ခဲ့တယ်အဲ့ဒါ။ကိုကရက်လိုက်တဲ့အတွက်အဲ့လိုသမားတွေလည်းကစင်ကလျာဖြစ်ကုန်တာပေါ့လေ။ဟိုသူတို့ကလည်းဟိုစားဖို့တောက်ဖို့လို့တော့တခြားအလုပ်တွေထွက်လုတာရေဖြစ်ကုန်တော့လေအခုကိုပြန်စားတဲ့အချိန်ကျတော့အလုပ်သမားကအရင်အခက်ခဲကြုံနေရတယ်ပေါ့အခုလောလောဆယ်အဲ့လိုဖြစ်နေရှင့်ခက်ခဲတော့မကြာတော့အခုတိတော့ဟိုအရင်လွန်ခဲ့တဲ့သုံးလင်းကရောင်းရတယ်ဘယ်လိုမျိုးတော့မရောင်းရသေးဘူးပေါ့ရှင့်နည်းနည်းပပပဲရောင်းရတယ်အခုကဒီအခက်ခဲကြောက်လာဘူးကျမတို့ကဟိုဈေးလဲတက်တာတယ်ဟိုဘလို့လဲလှမဲ့ဟာမျိုးပြောင်းပြီးမှကျမတို့ရောင်းခက်ရတာပေါ့အဲ့လိုမျိုး20ချီနဲ့ဈေးနဲ့ခတ်တာမျိုးတွေအဲ့ဒီလေအနေနဲ့ရောင်းရလာတယ်။လုပ်ငန်းလေးနည်းနည်းပြန်လည်ပတ်လာတယ်ရှင်ခု။ဟုတ်
ဒီလိုရက်ကန်းကြတဲ့လုပ်ငန်းလုပ်တဲ့သူတွေရောဟိုနောက်ပိုင်းမှာတွင်းကျဲကျဲပြန်ဖြစ်လာတာမျိုးတွေ့ရလားရှင်ဘယ်လိုခြေနေရှိလဲ
။အခုထက်ထီကတော့တွင်းကျဲကျဲပြန်မဖြစ်လာသေးဘူးရှင်။ဟိုပိုးတဲ့လေးပါလေလူမျိုးတော့မဖြစ်ဘူးရှင်။အဲ့နိုင်ငံသားမှတော့သူများထုတ်တာတော့သူများရဲ့အီတလီယားဒီဇိုင်နာလိုရိုပီယန်နာလားမသိဘူး။သူကဒီကအထည်တွေဝယ်ကြတယ်ပေါ့နော်ဝယ်ပြီးမှသူ့နိုင်ငံရောက်တော့ finishing ပြန်လုပ်တာတော်တော်ကောင်းတယ်အဲ့ဒါ finishing လုပ်ပြီးသူကကွန်ဂျီချုပ်ရောင်းတာတစ်ထည်ကို5600ဒေါ်လာအဲ့လိုပေါ့နော်ဈေးလည်းအရန်กว่าပါတယ်သူများနိုင်ငံမှာအဲ့ဒီအထည်ရောက်သွားတော့လေ
အဲ့တော့ဒေါ်လာ
ဒါပေမဲ့ကျွန်တော်တို့နိုင်ငံကကြအဲ့လိုလုပ်ပြီးရောင်းလို့မရဘူးဖြစ်နေအဲ့လိုဖြစ်နေ
ဒီအခုဒေါ်လာမြောက်တို့ရဲ့ရက်ကန်းကြတယ်နဲ့ချီတဲ့ပစ္စည်းတွေကိုကျွန်မသိတာနိုင်ငံရက်ချမ်းမှာလည်းဟိုခင်းချင်းပြတာတာမျိုးရှိခဲ့တယ်လို့ကျွန်မကြားပါတယ်ဆိုတော့ဒီလိုမျိုးဒီမြန်မာနိုင်ငံကအခုလိုရက်ကန်းကြတဲ့ပစ္စည်းတွေကိုပြပအထိထိုးဖောက်နိုင်ပြီလို့ရောပြောနိုင်ပါလားဘယ်လောက်ထိကြဲကြဲပြန့်ပြန့်ရောင်းချနေနိုင်တာမျိုးရှိပါလဲ
အော်ကြဲကြဲပြန့်ပြန့်ပြီးတော့မရောင်းချနိုင်သေးပါဘူးရှင်ကျွန်မဆိုပြရဆိုလဲပြပွဲသဘောမျိုးလောက်ပဲရောဒါပေမဲ့ order မရဘူးပေါ့နော်အဲ့လိုမျိုးလာကြည့်ကြပါလေထူးထူးဆန်းဆန်းဆိုမှလာတော့ကြည့်တယ်ပြပွဲအနေနဲ့ဝယ်ဖို့ခါကျတော့ဈေးကကြီးတော့သူတို့အဲ့လိုကြီးလည်းမဝယ်ကြဘူးပြောမယ်ဆိုတော့ဟိုကျွန်မတို့ရဲ့ထုတ်လုပ်မှုကွန်ဂျာစီရကလေအိန္ဒိယထက်လည်းနည်းပုံများတယ်ဗီယက်နမ်တို့ကမ္ဘောဒီးယားတို့အဲ့ဖက်ကထက်လည်းများနေအဲ့ဆိုဈေးကနည်းနည်းလေးဟိုဖြစ်တာပေါ့နော်နောက်ပြီးတစ်စီအပုတ်အယူမှာနည်းနည်းလေးခက်လို့ထင်တယ်ကျမထင်တာလေ
အဲ့တော့ဘလို့ပဲဖြစ်ဖြစ်ပေါ့နော်ကိုကတော့ဒီလိုဟိုရှာပါပစ္စည်းတစ်ခုကိုတော့ဆက်ပြီးတော့ဒီစီးပွားရေးလုပ်ငန်းကိုဟိုဆက်ပြီးတော့လုပ်နေတယ်လို့နားလဲပါတယ်ဒီလိုမျိုးဟိုရိုးရာကြတဲ့လုပ်ငန်းကိုပြန်ပြီးတော့ကိုကသူပြည်တွင်းမှာရောပြည်ပမှာရောပေါ့နော်ပြန်ပို့ပြီးတွင်ကျဲလာအောင်လုပ်နေတဲ့သူတယောက်လို့ပြောမယ်ဆိုရင်လည်းမှားမယ်တော့မထင်ပါဘူးဆိုတော့ဒီလိုလုပ်ငန်းတွေပို့ပြီးတော့များများရှိလာဖို့ရောရှိတဲ့နယ်လို့ထင်ပါသလားဟိုကိုကိုရိုင်းရောအခုလက်ရှိလုပ်နေတဲ့ လုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော်ပို့တွင်ကျလာဖို့အတွက်ဘာတွေများလုပ်သွားဖို့ရှိနေပါလဲ
။ဟောကျွန်မလေးဟိုလူငယ်လေးတွေကိုဟိုတင့်သိဒီရိုးရလက်မှုလုပ်ငန်းမျိုးလေးပျောက်သွားမှကြောက်တာလေးဒီလုပ်ငန်းရ။ဒါဆိုဒါမျိုးရိုးဖလာရိုးရလက်မှုလုပ်ငန်းဖြစ်တဲ့အတွက်ဟိုနောက်လာနောက်သားတွေဒီဟာကိုဆက်ထိန်သိမ်းနိုင်တော့အကောင်းဆုံးပဲ။အဲဒါဆိုကျွန်မကလေးတွေအားနေတဲ့ကလေးတွေဆိုကျွန်မခေါ်ခေါ်ကြီးမှတင့်သိတဲ့အကောင်လုံးလေး။ရောက်သွားမှကျွန်မအစိုးရင်လည်းမမျောရယ်ပေါ့နော်ဒီအလုပ်ကြီးကဒီလိုမျိုးလက်မှုလုပ်ငန်းမျိုးဒီပမာပြီမှလည်းဒါကြီးကဟိုကဘာတော်သိတဲ့ဟိုလုပ်ငန်းတစ်ခုလေခြားနိုင်ငံအောင်မှစိတ်ဝင်စားတဲ့လုပ်ငန်းဖြစ်တဲ့အတွက်နောက်ပြီးမြန်မာပြည်အတွက်လည်းဒီရိုးရလုပ်ငန်းကြီးကမြန်မာပြည်အတွက်လည်းဂုံတစ်ခုပေါ့နော်ကျွန်မအမြင်ကတော့ခြားနိုင်ငံတွေစိတ်ဝင်စားတယ်ဟို copy လုပ်ချင်တယ်ဟိုသမုရှိရဲ့လုပ်ငန်းလို့ကျွန်မထင်ပါတယ်အဲဒါကျွန်တော်တကယ်နဲ့ကလေးတွေတက်စီကျင်တယ်ဆက်လက်လဲသင်္ကေတသင်္ကေတပါတယ်က
အမျိုးသမီးကန္နာဖြစ်ပါတယ်ခင်ဗျာအခုတခါတင်ဆက်မဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ရဲ့နေစဉ်ဘဝစီးပွားရေးအခက်အခဲကိုအစိုးရကဖြည့်ရှင်းပေးရေးအပါအဝင်အခြားအကြောင်းအရာတွေကိုကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှရာသီဥတုဖောက်ပြန်မှုကြောင့်တော်မီလောင်သားရေကြီးရေရှမ်းသားရေခမ်းခြောက်ပြီးစိုက်ပျိုးရေးသမားတွေအခက်ကြုံတာစတဲ့ပြဿနာတွေရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းမကြသေးခင်ကစုဆောင်ရရှိတဲ့စစ်တမ်းတစ်ခုအရာအခုအခါအမေရိကန်တွေဟာလက်ရှိရင်ဆိုင်နေရတဲ့အချက်တဲကူတာပိုအလေးပေးဖြစ်ရှင်းလို့တဲ့ဆန္ဒရှိတာကိုတွေ့ရပါတယ်။ကိုဗစ်ကရောဂါကာလနှစ်နှစ်တာအတွင်းကန္နာအသီးသီးကလုပ်ငန်းတွေရဆိုင်ကုတ်ပြီးနောက်အမေရိကန်ပြည်ထောင်စုမှာစီးပွားရေးအခက်ကြုံရတဲ့အခြေအနေမျိုးဖြစ်လာနေတယ်ဆိုပြီးတော့ပြောဆိုနေကြတာပါ။ကုန်စည်နှုန်းတွေတက်ငွေကြေးဖောင်းပေါင်းမှုဒဏ်ကိုရင်ဆိုင်နေရတဲ့အချိန်မှာအရေးကြီးဖြစ်ရှင်းရမယ့်ကိစ္စကိုသာလူတွေကပိုဦးစားပေးကြလို့ရှိတယ်လို့ဆိုပါရယ
် We have economic problems
စီးပွားရေးလူအလွာအတွင်းလူတန်းစားမညီမျှမှုပြဿနာတွေရှိနေပါတယ်။ဒါတွေကပိုပြီးအဓိကထားဖြစ်ရှင်းရမယ့်အရာတွေလို့ထင်ပါတယ
်။ဇွန်လအတွင်း AP နဲ့ North Center ရဲ့ပူရဲကောက်ခံတဲ့လူလူစစ်တမ်းမှာမဲပေးသူတဝက်လောက်ကရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့အလေးထားကင်တွေဖို့သဘောထားပေးခဲ့ပါတယ်။2019ခုနှစ်အောက်တိုဘာလကကောက်ခံတဲ့သဘောထားစစ်တမ်းမှာတော့66ရာခိုင်နှုန်းကရာသီဥတုဖောက်ပြန်မှုကိစ္စရပ်ကိုကင်တွေဖို့သဘောထားပေးခဲ့တာကြောင့်ဒါဟာဆိုရင်အလေးထားမှုတိတိတသာကျဆင်းသွားတာပါ
။ You know it is disappointing.
စိတ်ပျက်စရာကောင်းမှန်လည်းနားလည်ပေးလို့ရပါတယ်။နောက်ရင်ဆိုင်ရမှာတဲ့လက်ရှိပြဿနာကိုဦးစားပေးဖြေရှင်းလိုကြတဲ့အမေရိကန်တွေကိုအပြစ်မတင်ကြပါဘူး။ဒါပေမဲ့လည်းကြီးထွားလာနေတဲ့တကယ်ပြဿနာကြီးတရက်ကိုသေချာသိနေတဲ့ရာသီဥတုဆိုင်ရာပညာရှင်တယောက်အနေနဲ့လူတွေကအခုလိုအလေးမထားကြတာကိုတွေ့ရတော့စိုးရိမ်ပါတယ
်။အမေရိကန်အများစုကတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုဟာလူတွေဖန်တီးတဲ့နည်းပညာတွေကြောင့်ဖြစ်တယ်လို့ယူဆထားကြပြီးဒီကိစ္စကိုဖြေရှင်းဖို့အဓိကတာဝန်ရှိသူတွေကတော့အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေဖြစ်တယ်လို့ဆိုပါတယ်တချို့တွေကတော့လေကိုယ့်ရဲ့နေထိုင်မှုပုံစံကိုပြောင်းလဲပြီးတော့ကဘာကြီးပူနွေးလာမှုကိုရှော့ချဖို့ကြိုးစားလာကြပါတယ်။အဲ့ဒီထဲမှာလျှက်စစ်ကားတွေတုံးလာတာ၊စွန့်ရင်ကုန်ကြတက်တာတဲ့လျှက်စစ်ပစ္စည်းတွေရွေးချယ်အသုံးချလာကြပါတယ်
။ဟိုကောင်ဝဲကျင်းလေတို့ညဉ့်မှုတွေကိုတွေ့နေရတော့လေဟိုတကားဖွင့်ပြီးတော့မစည်းနိုင်ဘူးဗျာကားစီးလို့ရှင်ဗျာ။တဘောကအဲ့လိုမျိုးတွေကြုံလာတဲ့ခါကျတော့တဘောကပတ်ဝန်းကျင်ထိမ့်သိမ့်မှုကိုလေလေစိတ်ထဲမှာနောက်ပိုင်းမှာပို့ပြီးတော့အရေးပါအောင်သဘောပေါက်လာတယ်နော်။ပြီးတော့ at the same time မှာလေလေကုန်ကြစိတ်လည်းတက်တာတယ်နောက်ပြီးတော့ပြုပြင်ထိန်းသိမ်းစရိတ်ပေါ့နော်ထားပါတော့ရိုးကားရည်ဆိုလို့ရှိရင်တက်စီထည့်ရမယ်အင်ဂျင်ဝိုင်းလဲရမယ်ဒါဟုတ်ဟိုပါအင်ဂျင်ပါလာတော့အင်ဂျင်နဲ့ပတ်သက်တဲ့ဟာတွေအားလုံးကိုလေလောက်ခံရတယ်ဆိုတော့အခုကအင်ဂျင်လုံးဝမပါတော့ဘူးဆိုတော့ကျွန်တော်ကားဝယ်တာတစ်နှစ်လောက်ရှိပြီတခါမှကျွန်တော်ဟို workshop ကိုပို့ပြီးတော့ maintenance လုပ်ရတာမရှိဘူးပေါ့နော်
နေတာတဲ့နေ့တွေဆိုရင်တအိမ်လုံးကိုနှွေးရောင်ကြီးဆွမ်းရင်နဲ့လက်ပတ်ဖို့ကြိုးစားသူတွေလည်းရှိပါတယ်။အကုန်ကြတတ်တာသလိုကဘာကြီးပူနွေးမှုကိုရှော့ချဖို့ကိုရင်ကိုကြပါဝင်ရတာကိုဂုဏ်ယူတယ်လို့ဆိုပါတယ
်။ July was the first month
where ဇူလိုင်လမှာပထမဆုံးစတုံးတာပါ။ဇွေရသည40တချိန်လုံးဖွင့်ထားတာမို့အဲဒီကမဂါဝတ်1600လောက်ထွက်လာတာကနေသုံးပါတယ်။
This provides basically 100%
တနေ့တွင်ကိုလာမှာတရားရခိုင်တို့နေအောင်ကြီးစွန့်ရင်တို့ရေဘူးထုတ်ပေးပါတယ်။စောင်းတွင်နေတာတူချိန်မှာတော့လျှက်စင်နဲ့ပူပေးပါတယ်
။အခုလိုမျိုးရာသီဥတုအတွက်ပို့ပြီးတော့အထောက်အကူပြုတဲ့ပစ္စည်းတွေလူများအလွယ်တကူဝယ်ယူအသုံးပြုနိုင်အောင်ဆောင်ရွက်ကြဖို့လဲသူတို့ကလိုလားနေပါတယ်ခင်ဗျာ။
ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်ခရိုင်ထဲကအခြေခံပညာကျောင်းသူကျောင်းသားအတော်များများဟာကိုဗစ်ကပ်ရောဂါကာလအတွင်းအွန်လိုင်းကနေစာတင်ကြားနေရင်ကျောင်းတွေနဲ့အဆက်အသွယ်ပြတ်ကုန်တာပါ။ဒါကြောင့်ဆရာဆရာမနဲ့ကျောင်းတာဝန်ရှိသူ600လောက်ကခရိုင်တွင်းလှည့်လည်ပြီးမကြခင်ပြန်ဖွင့်တော့မယ့်ကျောင်းတွေမှာကျောင်းသားကျောင်းသူတွေပြန်လာကြဖို့အိမ်တိုင်းရာရောက်လိုက်လံဆောင်နေပါတယ
်။က
လေးတွေထောင်ထဲချီကျောင်းလာမအပ်တော့ပါဘူး။ကျောင်းကိုအတီးပေးအကျောင်းကြားတာမျိုးမလုပ်တော့သလိုဘယ်ရောက်နေလဲဆိုတာလည်းမသိတော့တာကြောင့်မနစ်ကလနဲ့ချီကျောင်းမတက်ကြတဲ့ကလေးတွေကိုလိုက်ရှာပြီးကျောင်းပြန်တက်အောင်တိုက်တွန်းနေတာပါ
ကလေးတော်တော်များများကကယောဂကာလအတွင်းပုံမှန်လိုကျောင်းပြတ်ခဲ့ကြပါတယ်အလေခရိုင်အတွင်းကကျောင်းသားကျောင်းသူ50ရာခိုင်နှုန်းလောက်ဟာကိုဗစ်နဲ့တခြားအကြောင်းမျိုးစုံကြောင့်အခုလိုကျောင်းမတက်နိုင်ကြတော့တာပါ
durring the pandemic while there is online school
ကယောဂကာလအတွင်း online ကနေပဲတက်ရတော့ကျောင်းပြတ်ရက်တွေများခဲ့ပါတယ်တစ်နှစ်လုံးမှာ3ရက်လောက်ပဲတက်ခဲ့ပါတယ်အထက်တန်းတက်တော့လေပညာရေးရဲ့အရေးပါမှုကိုတတိမထားမိတော့ပဲကျောင်းဆက်မတက်ဖြစ်တော့ပါဘူ
းတချို့ကတော့မိဘတွေအိမ်ပြောင်းရာကနေကျောင်းနဲ့အဆက်အသွယ်ပြတ်သွားကြသလိုနေရာအသစ်မှာအင်တာနက်ကလည်းအလွယ်တကူမရနိုင်တာပါအစိုးရကဝန်ကြီးနဲ့မိသားစုအတွက်အခမဲ့အင်တာနက်ဝန်ဆောင်မှုရဖို့အခွင့်အရေးပေးထားပေမဲ့နေရာတိုင်းမှာအင်တာနက်လိုင်းကောင်းမနေပါဘူ
း Wow with the laptop computer သုံးရတာလည်းမလွယ်သလိုအင်တာနက်ကလည်းမကောင်းပါဘူးနှီးပြီးတော့ရက်ကုန်တော့ကလေးတွေလည်းအယုံမဆိုင်နိုင်တော့ပဲနဲ့စာကောင်းကောင်းမဖတ်ကြတော့ပါဘူ
းခုခါကျောင်းတွေပြန်ဖွင့်ချိန်မှာကျောင်းပြန်တက်ကြဖို့ခရိုင်ပညာရေးမှုကိုယ်တိုင်လိုက်လံစည်းရုံးတိုက်တွန်းတာကြောင့်ကျောင်းပြန်သွားဖို့အဆင်သင့်ဖြစ်နေသူတွေလည်းရှိပါတယ်
First, I didn't kind of really learn anything. I learned
ဆာကစားတော့ကတော့ဘာမှမသိပါဘူး။နည်းနည်းပါးပါးပဲသင်နိုင်ခဲ့တာပါ။အခုတော့ပို့ပြီးတော့အာယုံဆိုင်သင်ကြားနိုင်မယ်လို့ထင်ပါတယ
်။ LKI မှာအခြေခံပညာကျောင်းသူကျောင်းသား6သိန်းကျော်ရှိပြီးကျောင်းပေါင်း1000ကျော်ရှိပါတယ်။ဒါဟာဆိုရင် American ပြည်ထောင်စုမှာကျောင်းသားကျောင်းသူဒုတိယအများဆုံးရှိနေတဲ့ဒေသလည်းဖြစ်ပါတယ်ခင်ဗျာ။ပြည်ခတ်မှုအတွင်းတည်ဆုံသွားသူသမီးရဲ့ဝက်စားရည်နဲ့သူ့ရဲ့အခန်းကိုဖခင်ကဒီအတိုင်းထားထားတာပါဂျက်စီကနေဒီရဲ့သမီးအသက်18နှစ်အရွယ်ဂဲဘရီယယ်ကိုပထွေးဖြစ်သူကတနက်နဲ့ပြစ်တက်ခဲ့တယ်လို့ကနေဒီရဲ့ဇနီးဟောင်းကိုလည်းပြစ်ခတ်ပြီးနောက်သူ့ဘာသာအဆုံးစီရင်သွားပါတယ်ရဲဝန်နဲ့ဟောင်းဖြစ်သူကနေဒီဟာတနက်ပိုင်ဆိုင်ထားသူဖြစ်ပါတယ်
I'm a firm believer that
နနကိုင်လူစိုးတယောက်ကိုတုတ်တင်မှုတခုတည်းသောနီလန်ကနနကိုင်လူကောင်းတယောက်ရှိမှဖြစ်မယ်ဆိုတော့ကျွန်တော်အခိုင်အမာယုံကြည်ပါတယ်
ဒိမတ်နိုင်ငံသားမက်ချ်ဟော့ပ်ဆိုဟာတနက်ဝါသနာရှင်မှာဒိမတ်မှာတနက်ဝယ်ယူခွင့်မရတာကြောင့်အခုအခါသူဟာတက်နက်စီမှာနေထိုင်ရင်းတနက်ဝယ်ကင်ပါတယ်။ဒိမတ်မှာလို့အမေရိကမှာလည်းကင်းကျက်တဲ့လက်နက်ကင်ဆောင်ခွင့်စည်းကမ်းတွေချမှတ်ဖို့သူကလိုလားပါတယ
်။ I think they're
လက်နက်ကပြဿနာမဟုတ်ပေမဲ့ဒါနဲ့ပတ်သက်ပြီးစိုးရိမ်ကြသူတွေလည်းရှိပါတယ်။ဝါသနာအရပြစ်ခတ်တာအမဲလိုက်တာတို့ကတော့ခွင့်ပြုသင့်ပါတယ်
။ Travis McCracken လည်းတနက်တက်လက်ပိုင်ပါတယ်။ထပ်မံထုတ်ပြန်တဲ့ဥပဒေတွေကြောင့်ကြီးစံဈေးတွေတက်သွားတာကိုသူကမကြိုက်ပါဘူး။ဒါ့အပြင်အများသူငါကြသွားတဲ့အခါတနက်ပေါ်ပေါ်ထင်ထင်ကင်ဆောင်ခွင့်ကိုသူကလိုလားပါတယ
်
။ကျွန်တော်အမြင်ကလူချိန်တယ်လို့ထင်ပါတယ်။တခုခုပြဿနာလုပ်လို့ကတော့အကျိုးဆက်ကိုရင်ဆိုင်ရမယ်ဆိုတာမျိုးတခြားသူတွေကိုအတိပေးတဲ့သဘောမျိုးပါ
။ Republican တွေကြီးစိုးတဲ့အမေရိကန်တရားရုံးချုပ်ကတော့ကိုကူကိုကာကွယ်ဖို့တနက်ကိုနဲ့တပါတဲ့ယူဆောင်ခွင့်ကိုသဘောတူပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အမိန့်ချပြီးမှဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကလည်းအသက်21နှစ်အောက်တနက်ဝယ်ကျင်သူတွေရဲ့စိတ်ကြမ်းမာရေးအခြေအနေကိုစုံစမ်းစစ်ဆေးရမယ့်ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ဒီအမိန့်ကြောင့်အိမ်တွင်းကြက်မှုကျူးလွန်သူတွေလည်းအလွယ်တကူတနက်ဝယ်မရနိုင်တော့ပါဘူး။အခုလိုလူအစုလိုက်ပြုံလိုက်တည်ဆုံးနေတဲ့တနက်ပြစ်ခတ်မှုတွေဖြစ်ပွားနေတာကြောင့်လည်းတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်ပူထင်းကျုံဖို့မိသားစုဝင်တွေဆုံးရှုံးတဲ့ကနေဒီကလည်းလူလာနေပါတယ်ခင်ဗျာ
။လေအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုတော်ခင်မျိုးသက်တင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
။ဒါမျိုးဆိုကဘာကျမရဲ့ဖွဲ့ကြီးကကဘာလုံးဆိုင်ရာစိုးရိမ်စရာရောဂါဖြစ်လာနိုင်တယ်လို့မကြသေးခင်ကမှတတ်မှတ်လိုက်တဲ့ Monkey Box မြောက်ကျောက်ယောဂပုနဲ့ပတ်သက်ပြီးနောက်ဆုံးသိရှိချက်တွေကိုယူတာပြည်နယ်ကိုဒန်နော့စတိတ်ဇီဝနည်းပညာကုမ္ပဏီကသုတေသနပညာရှင်ဒေါခင်ဇာဝင်းကျေကိုနေနဲ့တင်ပြပေးပါမယ်။အနုဇီဝဗေဒပညာရှင်တယောက်နဲ့ Monkey Box နဲ့ပတ်သက်ပြီးနည်းပြောပြပေးပါဒီ virus အကြောင်းပေါ့န
ော်။ဟုတ်ကဲ့ဟုတ်ဒီ Monkey Box ကစပြီးတော့ရှိနေတာကတော့ကြာပြီ။အာဖရိကတိုက်မှာစပြီးတော့သူတို့ဟိုဖြစ်နေတာကြာပြီပေါ့နော်ဒီလိုတိုင်းလည်းမပြန့်သေးတာရယ်နောက်ပြီးတော့လူချင်းချင်းကူးဆက်တယ်ဆိုတဲ့ဥစ္စာကတိတ်ပြီးတော့ယရိပတ်မပြောနိုင်သေးဘူးဆိုတဲ့ဟာမျိုးတွေဖြစ်နေတဲ့အတွက်ကြောင့်မလို့သူတို့ဒီအတွက်ကို research တိုင်းမလုပ်ခဲ့ဘူးပေါ့နော် monkey pox ဆိုပြီးတော့အဓိကခေါ်ရတဲ့အကြောင်းရင်းကသူဒီကြောက်ယောဂကိုသူတို့ကပထမဆုံးစပြီးတော့ inoculate လုပ်လိုက်တာကမြောက်စီကနေပြီးတော့စတွေ့လို့သူတို့က monkey pox လို့စခေါ်တာပေါ့နော်ဒါပေမဲ့တကယ်တမ်းကျတော့အခုဒီ WHO ကလည်းသူတို့ကဟိုနာမည်ပြောင်းခေါ်ဖို့သူတို့ဟိုစစီစဉ်နေကြတယ်ပေါ့နော်ဘာလို့လဲဆိုတော့ဒါကမြောက်ကနေပြီးတော့ဓာတ်ရိုက်ကူးတာမဟုတ်ဘဲနဲ့ခလေကဒီကြွက်တို့ရှင့်တို့ဒီကြွက်မျိုးနွယ်စုတွေကကယ်ရီလုပ်ပြီးတော့ကူးတဲ့ဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်အဲ့တော့သူတို့ပြန်ပြီးတော့နာမည်ပြောင်းဖို့တော့အစီအစဉ်ရှိတယ်။သူကဟိုမျိုးဗီဇာအနေနဲ့ဆိုလို့ရှိရင်ဘာနဲ့သွားတူလဲဆိုတော့ကျမတို့ကြောက်ယောဂာနဲ့သွားတူတယ်ပေါ့နော်။ဒီကတော့ကြောက်ဘူးတဲ့ကြောက်ကြီးယောဂာဆိုတဲ့ဟာပေါ့နော်။ကြောက်ကြီးယောဂာတော့သူကဟိုသိဆုံးမှုမများဘူး။ဘာလို့လဲဆိုတော့ကြောက်ကြီးယောဂာဆိုလို့ရှိရင်ဒုတိယယောဂာရတယ်ဆိုလို့ရှိရင်30လောက်ပေတယ်ပေါ့နော်။30ရာခိုင်နှုန်းပေနှုန်းရှိတယ်။ဒီမြောက်ကြောက်ယောဂာကတော့အခုလောလောဆယ်ထိရ10ရာခိုင်နှုန်းလောက်ထိပေနှုန်းရှိတယ်ပေါ့။ဟုတ်ပါအချင်းန
ဲ့နည်းနည်းပြောပြ
ဟုတ်ဟောကူကူရမယ်ဟာတော့မသိသေးဘူးနီကူရမယ်ဟာဗာစေးနဲ့ကူရမယ်ဆိုရဲဟာမသိသေးဘူးအဲ့ကူစေးကိုအခုချီကရှာနေတော့မယ်သေတဲ့လူတွေကဘာလို့သေလဲဆိုတော့ကူစရာစေးမရှိသေးလို့ပေါ့နော်သူတို့စမ်းနေတော့မယ်ခုလောလောဆယ်သူတို့ဒီကြောက်ကြီးယောဂါတော့သူတို့သုံးခဲ့တဲ့စေးတွေရှိတယ်နောက်ပြီးတော့hepatitis B သမားတွေသုံးတဲ့စေးတွေတို့သုံးပြီးတော့စမ်းနေတယ်ပေါ့နော် herpes သမားတွေသုံးနေစေးပေါ့နော် acyclovir တို့ပါတော့အဲ့ဒါတွေသူတို့သုံးပြီးတော့စမ်းနေတယ်ဒါပေမဲ့ result ကိုသူတို့မသိရသေးဘူးပေါ့အခြေအနေဘယ်လိုရှိမှန်းမသိရသေးဘူးဟုတ
်ဆရာဒီမြောက်ကျောက်ယောဂါဟိုစိုးရင်စရာကောင်းနေအဆင့်ထိရောက်လာနိုင်မှာ
အခုကတော့တို့ WHO ကနေပြီးတော့သတ်မှတ်ထားတာဒီဇွန်လ23ရက်နေ့ကတို့ကစပြီးတော့ပြောလိုက်တယ်ပေါ့နော်ဒီမြောက်ကျောက်ယောဂါဒီကဘာလုံးဆိုင်ရာဖြစ်နိုင်တဲ့အခြေအနေမှာရှိတယ်။စိုးရိမ်ခွဲရရှိတယ်ဆိုတဲ့ဥစ္စာကိုသူတို့စပြီးကြီးညာလိုက်တယ်။ကြီးညာတဲ့အတွက်ကြောင့်လို့လည်းဒါကြောင့်အနေနဲ့ရရကလူတွေအကုန်လုံးကသူတို့ဒီတီထွင်တဲ့လူတွေကဒီအတွက်ကို antiviral တွေစပြီးတော့သူတို့တီထွင်နေကြတယ်။ဒီလောက်နှစ်တွေကြာကြီးလို့ကဘာဝကနေပျောက်သွားလိုက်ပြန်ဖြစ်လာလိုက်ပျောက်သွားပြန်ဖြစ်လာလိုက်မဟုတ်ဘူး။သူကဖြစ်နေတယ်။ဒါပေမဲ့မြောက်ကျောက်ကူးခံထားရတဲ့လူတွေတခြားသူနဲ့ symptom တူတဲ့ဟာတွေနဲ့ရောနေတဲ့အခါကျတော့မသိလိုက်ပင်လေအဲ့လိုမျိုးကူးလာတာလား research မှာတွေ့ရတဲ့အတွက်ကြောင့်မို့လို့ဟိုဘယ်လိုအချိန်တွေမျိုးလဲဆိုတော့အခုချိန်ထိတော့ study လုပ်နေတော့မယ်ပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့ဒီမြောက်ကျောက်ယောဂါကိုကုလသမဂ္ဂပေါ့ကဘာမှာအန်ဒီယပေးလာနိုင်တဲ့ကာယယောဂါဖြစ်လာနိုင်တယ်ဆိုတော့သူကြီးညာထားတယ်ဆိုတော့ဟိုအခုပေါ့နော်သူတေသနာပညာရှင်တွေလည်းသူတေသနာတွေလုပ်နေကြတယ်ကာကွယ်ဆေးတွေလည်းထုတ်နေဆိုတော့အဲ့ဒီအကြောင်းလေးနည်းနည်းပြောပြပေးပါဘယ်အဆင့်ကိုရောက်နေပါ
ဟုတ်ကဲ့ဟုတ်အခုလောလောဆယ်ဒီဥမာကြောက်ကြီးယောဂါကပဲစေးထိုးထားတဲ့လူဆိုလို့ရှိရင်မြောက်ကျောက်ကကူးဝင်တာဥမာမသေးဘူးပေါ့နော်ဟို effective ဖြစ်တယ်ပေါ့ဒီကြောက်ကြီးယောဂါကပဲစေးကိုသူတို့သုံးလို့ရတယ်ပေါ့ဘာလဲဆိုတော့မျိုးဗီဇာအရ85ရာခိုင်နှုန်းလောက်တူတယ်ဒါပေမဲ့တကယ်လို့မြောက်ကျောက်ယောဂါဒီ virus ကသူကတကယ်လို့တစ်ခုခုမြန်ပြောင်းနေဖောက်ပြန်လာတယ်ဆိုလို့ရှိရင်တော့ဘယ်လိုမျိုးအခြေအနေရှိမလဲတော့မသိဘူးပေါ့နော်တစ်ခုတွေးလို့ရတာမြောက်ကျောက်ယောဂါ virus ပေါ့ကသူက DNA virus ပေါ့ဆိုတဲ့အခါကျတော့သူ့ရဲ့ mutation rate ကတော့ဒီ covid တို့ဘာလို့နဲ့ရှင်လို့ရှင်တော့အလောင်းမမြင်ဘူးပေါ့နော် covid ကကျတော့ rna virus ပို့ဖြစ်တဲ့အတွက်ကြောင့်သူ့ရဲ့ mutation နှုတ်ကတခါတည်းအရင်မြင်တယ်ပေါ့အခုဆိုလို့ရှင်ဘလောက်ဟိုဖြစ်သွားမှန်းတော့မကိုအကုန်လုံးလိုက်ပြီးတော့ကြည့်လို့တာပေါ့လိုက်ကြည့်လို့တာမမြင်ရတော့ဘူး monkey pox ကတော့မြောက်ကျောက်ကတော့သူကဒီ covid ထက်ဆိုလို့ရှင်တော့အလောက်ကြီးညိုးကွဲတာမမြင်ဘူးဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဓိကကတော့ကိုကူးနိုင်တဲ့အခြေအနေမှာပေါ့နော်လူတွေကမသိရအခုယောဂလက္ခဏာတွေပြရဲဆိုလို့ရှင်တော်များလူတွေကတွေ့လို့ရှင်အာဒီလိုမျိုးဟိုကြောက်ယောဂလိုမျိုးပုံစံမျိုးအဖူကြီးတွေထွက်တယ်ဘာညာပေါ့နော်နာတယ်ဘယ်လိုဖြစ်တယ်ညာဖြစ်တယ်ဆိုတဲ့ဟာမျိုးတော့တို့ကတွေ့တယ်ဒါပေမဲ့အဲ့ဒီတွေ့တဲ့အချိန်မှာဆိုလို့ရှင်ကဒါယောဂလက္ခဏာပြရဲအချိန်ဆိုလို့ရှင်ကူးတဲ့အချိန်မျိုးမဟုတ်တော့ကူးတဲ့အချိန်တွေမှာတို့ကအဲ့လိုဖျားတယ်နာတယ်နှာချီတယ်ချောင်းဆိုးတယ်အဲ့လိုမျိုးအချိန်တွေလူများတွေနဲ့ဟိုစားအောင်စားခွက်တူတူသုံးနေတယ်ခါနေအဲ့လိုမျိုးအချိန်တွေမှာကူးနိုင်တယ်ဟာအများကြီးဖြစ်တယ်ပေါ့ကျွန်တော်တို့ဒီလေးလာထားတဲ့အရာဆိုလို့ရှိရင်မြောက်ကျောက်ပြီး co-infection ပေါ့ co-infection ဆိုတဲ့ဟာသူကတခြား virus ပိုးတွေရှိတယ်ဟိုနာတာရှည် virus ရောဂါသမားတွေပေါ့ hepatitis B hepatitis C HIV human papilloma virus viral infection ရှိနေလို့ antiviral တောက်နေရတဲ့လူတွေမှာဆိုလို့ရှိရင်လည်းသူတို့ရဲ့တို့တူတူတွေ့နှုံးနေရပို့ပြီးတော့ညားတယ်ပေါ့နော်ဆိုတဲ့အခါကျတော့အခုလောဆယ်ဖြစ်နေတဲ့ဟို demographic ကိုကြည့်လို့ရှိရင်တော့သူက homosexual တွေနည်းနည်းပို့ပြီးတော့ညားတယ်အိမ်သူသက်ဆန်တဲ့သူတွေပို့ပြီးတော့ညားတယ်ဆိုပြီးတော့ပြောတယ်ဒါပေမဲ့သူ့ကို STD ဆိုပြီးတော့သတ်မှတ်လို့ရသလားဆိုတော့ sexually only ပဲမဟုတ်တဲ့အတွက်ကြောင့်မလို့သူတို့က STD ဆိုပြီးတော့လည်း ရတိပြတ်တတ်မှတ်လို့မရသေးဘူးဖြစ်နေတဲ့အခြေအနေပေါ့နော်
။ဆိုတော့ဒီလိုအခြေအနေမျိုးမှာပေါ့နော်။ဒီသုတေသနပညာရှင်တွေကာကွယ်ဆေးဟိုထောက်ဖို့လို့စူးစမ်းတဲ့အနေထားရောဘယ်လောက်ထိအတိုင်းတာတွေရောက်နေပါလဲ။
ကာကွယ်ဆေးကိုတော့တို့အခုဩဂတ်စ9ရက်နေ့တော့တို့ Janus ဆိုတဲ့ဟာတို့သူထုတ်တယ်ပေါ့နော်သူလက်မှတ်ထိုးလိုက်တယ်ဒီ Biden အစိုးရနေပြီးတော့ကာကွယ်ဆေးဒီဟာအတွက်ဘာလို့လဲဆိုတော့အရင်တော့ကျမတို့ကြောက်ကြီးယောဂါကာကွယ်ဆေးရှိခဲ့တယ်ဆိုတာကြောက်ကြီးယောဂါကာကွယ်ဆေးကတို့ဟို stock အနေနဲ့တော့တို့နည်းနည်းရှိတယ်ဒါပေမဲ့တကယ်လို့ဖြစ်လာတယ်ဆိုလို့ရှိရင်အခု16ရက်ဩဂတ်စ16ရက်ရတဲ့အရာပေါ့နော် confirm case က38000ကျော်သွားပြီနိုင်ငံပေါင်းဆိုလို့ရှိရင်လည်း50ကျော်သွားပြီ
ဆိုတော့ဒီယောက်ျားယောက်ကမကူးဆက်အောင်ဘလို့လောက်တန်တယ်လဲနည်းနည်းပြောပြပေးပါကာကွယ်ဖို့ပေါ့နော
်ဟုတ်ဆက်ဆက်ချင်းကူးတဲ့ stage မှာကသူက respiratory virus အနေနဲ့သူကကူးတယ်ဆိုတဲ့ခါကျတော့လေအသက်ရှူလမ်းကြောင်းဆိုင်ရာဆိုတဲ့ခါကျတော့ဒါလို့ covid တော့ကနေခဲ့ရတယ်လို့မျိုးပဲစားအုပ်စားခွက်တွေအတူတူမသုံးနဲ့ဟိုလူနဲ့ခက်ခွက်ခွက်လူစုလူဝေးရှောင်ရမှာပေါ့နော်နောက်ပြီးတော့ဒီလိုမျိုးအသားရေတွေထိတယ်ဘာညာဆိုလို့ရှိရင်လည်းအဲ့ဒါနေပြီးတော့လည်းကူးနိုင်တယ်ဒါမဲ့ကိုဗစ်လောက်တိမ်နှုံးမများတော့ဘူးအခုလောလောဆယ်တွေ့ထားတဲ့အရာတော့တရာခုခံလို့ရှိရင်ဆယ်ရောက်လောက်ပဲတိမ်နိုင်နေဆိုတော့ဟာမျိုးတော့ကျွန်တော်တွေ့ထားပါတယ်ဟုတ်
ဟုတ်မြန်မာနိုင်ငံမှာပေါ့နော်ဟိုဒီကြောက်ကြီးယောဂါကောက်ွက်ဆေးရလူတိုင်းလူလိုပေါ့နော်ထိုးထားတဲ့အဲ့အနေထားရှိပါတယ်ဆိုတော့ဒီလိုနိုင်ငံမျိုးမှာဒီမြောက်ကြောက်ယောဂါအတွက်စိုးရင်ရပါလား
ကြောက်ကြီးယောဂါကောက်ွက်ဆေးရတော့ကျွန်တော်တို့ generation ကတော့ထိုးထားပဲဒါပေမဲ့ကျွန်တော်တို့အထက်ငယ်တဲ့generation မှာတော့ထိုးနေသေးသလားမပြောနိုင်ဘူးပေါ့အထူးသဖြင့်ငယ်တဲ့ generation တွေနောက်ပြီးတော့ဟို immuno suppressant တောက်နေရတဲ့လူတွေပေါ့နော်ကိုယ်ခံအားကျနေတဲ့လူတွေကိုယ်ခံအားချခံထားရတဲ့လူတွေနောက်တခြားဟို viral infection တွေရှိနေတဲ့လူတွေကတော့အနည်းငယ်တော့ပို့ပြီးတော့သတိထားမယ်လို့ပြောချင်ပါတယ
်ဒေါက်ခင်ဆန်ဝင်းပြည့်ရဲ့ပြောကြားချက်တွေပဲဒီတင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်ပါကြည့်ပြီးဆက်ရအောင်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏဖြစ်ပါတယ်ခင်ဗျာ VO ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းပြောပြမှာဖြစ်ပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Nolan Heza ဟာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးမှုတွေကိုတစ်ဖက်သက်ဖော်ပြခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ် Heza ရဲ့သတင်းထုတ်ပြန်ချက်မှာတော့ကုလသမဂ္ဂရဲ့ထိတွေ့ဆက်ဆံမှုဟာတရားဝင်မှုကိုအတိအမှတ်ပြုဖို့မဟုတ်ကြောင်းပြောဆိုထားပါတယ်။ကမ္ဘာပေါ်မှာအရေးပေါ်အကူအညီလိုအပ်နေတဲ့အားနည်းသူတွေအတွက်အန်ရည်ရည်ကြားသွားရောက်ကူညီရင်းအသက်ပေးသွားကြတဲ့ထောင်ပေါင်းများစွာသောစာနာမှုအကူအညီပေးရေးလှုပ်ဆောင်သူအားလုံးကိုဥညွတ်ဂုဏ်ပြုကြောင်းနဲ့တိုက်ခိုက်ခံရမှုတွေဒီကနေ့အချိန်ထိဆက်ဖြစ်နေကြောင်းဩဂုတ်လ19ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာကုလသမဂ္ဂကပြောကြားလိုက်ပါတယ်။လာမယ့်နိုဝင်ဘာလအတွင်းအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာပြုလုပ်ကြမယ့် G20 ခေါ်စက်မှုအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲကိုရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တက်ရောက်ကြလိမ့်မယ်လို့အင်ဒိုနီးရှားသမ္မတနဲ့နီးစပ်သူတယောက်ကပြောပါတယ်။တရုတ်နဲ့ရုရှားသမ္မတတို့ထိပ်သီးအစည်းအဝေးတက်ဖို့စီစဉ်နေတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသူ့ကိုပြောထားတဲ့အကြောင်းသမ္မတကိုအလွတ်တဘောအကြံပေးနေတဲ့ဝန်ကြီးအဖွဲ့အတွင်းဝင်ဟောင်းအန်ဒီဝီဂျာဂျန်ဒိုကရိုက်တာသတင်းဌာနကိုပြောကြားလိုက်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာတင်းချင်းချုပ်ကိုကိုခင်မောင်ဆုံးမင်းပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာသန်ဝေါ်ကာနဲ့ချာစတန်မောက်တို့ဖြစ်ကြပါတယ်စနေနေ့မနေ့ခင်းရဲ့ VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနူမီတာ24 40 51လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါတို့ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.